Welcome to the Voice of America in Burmese.
Mingla nya jan ma shin 2019 ku ne me la 5 ye taning ni ne nya ba VOA season de ko American Pirang su myo ro Washington DC ga ni tai yai thol le ni ba bi line to meter 1532.51 ne snin ne taning ni ni de ma line la meter 190 kHz to 905 ro ga ni bi ro na sin nai ma de VOA ye Facebook san na VOA Burmese news ga ni bi ro le na sin nai ma de shin jama khwan yu ba khu nya bai ta win ni si ta win yu ba ma shin
ကျမများသတင်းအောင်ပါဒီကနေ့ညပိုင်းသောတာရှင်နေနာဆင်ရမယ့်ထိတ်တဲရောက်သတင်းတွေမှာတော့ကိုရီးယားကျွန်းဆွယ်ရှိပဲပင်လယ်ပြင်တွေကိုမြောက်ကိုရီးယားကစနေနေ့မနေ့ပိုင်းမှာဒုံးကျည်အများပြားစမ်းသပ်ပစ်လွတ်ခဲ့ပါတယ်။ဂါဇာမှာရှိတဲ့စစ်သွေးကြွတွေကိုလေကြောင်းကနေအကြီးကျယ်ဆက်ပြီးတော့ထိုးစစ်ဆင်ဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကအစ္စရေးစစ်တပ်ကိုအမိန့်ပေးလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်မခွန်ညွေ
။ကောင်းပါပြီရှင်။နိုင်ငံတကာသတင်းတွေပြီးမှာတော့နိုင်ငံတကာစောင်းပါသတင်းဆောင်ပါတစ်ပုတ်နဲ့အတူမြန်မာဒီမိုကရေစီအရေးဆွေးနွေးကမှနားဆင်ကြရမှာက
ညီကိုချင်းချင်းလည်းမသိဘူးနော်စစ်ဘက်ရဲ့ဘက်ဆက်ဆံရေးလည်းမကောင်းဘူးစီးပွားရေးလည်းမကောင်းတဲ့အဖွဲ့အစည်းနိုင်ငံကြီးတစ်ခုမှာနာအမျိုးသားညီညွတ်ရေးကိုဘယ်လိုတိဆောက်ဘူးလို့ရင်ဆိုင်မလဲဆိုတဲ့ strategy ကိုကျွန်တော်မြင်တယ် NLD မှာမရှိဘူးဒါပေမဲ့တခုတော့
ရခိုင်အမျိုးသားပါတီ ANP ခေါင်းဆောင်ဦးဦးလှစောဖြစ်ပါတယ်ရှင် NLD အစိုးရတက်တန်း၃နှစ်ကာလအတွင်းဆောင်ရွက်ပေးနိုင်ခဲ့တဲ့တိုးတက်မှုတွေနောက်ဆုံးရမှုရှိနေတဲ့ခဏတွေနဲ့ရွေးကောက်ပွဲကိရီတွေကိုဘလောက်အောင်မြင်အောင်ကောင်းထည့်ဖော်ပြနိုင်ပြီလဲဆိုတာတွေစုနေထားတာနားဆင်ရမှာဖြစ်ပါတယ်ဒုတိယပိုင်းမှာတော့သတင်းစာစီရစီသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေနှာစင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်မြသတင်းအောင်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်ကိုရီးယားကျွန်းဆွယ်အရှိပဲပင်လယ်ပြင်တွေကိုမြောက်ကိုရီးယားကစနေနေ့မနေ့ပိုင်းမှာဒုံးကျည်အများပြားစမ်းသပ်ပစ်လွတ်ခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနကအတည်ပြုခဲ့ပါတယ်။ဒါတူဒုံးကျည်တွေကိုအရှိပဲကံယူတန်းပင်လယ်ပြင်တွေကိုပစ်ခတ်ဖို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကိုယ်တိုင်အမိန့်ပေးခဲ့တယ်လို့ Korea Central News Agency ကသတင်းဖော်ပြခဲ့တာပါ။ဒုံးကျည်ပစ်လွတ်နေတာကိုကောင်ဆောင်ခင်မြမှတ်မြောင်းကနေတဆင့်ကြည့်နေတဲ့ပုံတွေကိုလည်းမီဒီယာတွေမှာဖော်ပြကြပါတယ်။ပစ်လွတ်တဲ့ဒုံးကျည်တွေထဲနောက်ဆုံးတီထွင်ထုတ်လုပ်ထားတဲ့ဒါတူပစ်ဒုံးကျည်တစ်မျိုးလည်းပါဝင်တယ်လို့သုံးသပ်သူတွေကပြောပါတယ်။ကင်ဂျွန်အွန်းဟာသူ့ရဲ့ဒုံးကျည်စမ်းသပ်ပစ်လွတ်မှုတွေကို2019ခုနှစ်နိုဝင်ဘာကစလို့တရားဝင်ဆိုင်ငံ့ခဲ့တာဖြစ်ပါတယ်။ဒါကြောင့်အခုလောက်ရကမြောက်ကိုရီးယားအတွက်တစ်နှစ်ခွဲအတွင်းပထမအကြိမ်ဒုံးကျည်တွေကိုပြန်လည်စမ်းသပ်ပစ်လွတ်တာလို့ပြောရမှာပါ။ဒီလောက်ရဟာတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားပြီးခဲ့တဲ့စက်တင်ဘာလတည်းလက်မှတ်ထိုးခဲ့တဲ့စီရေးသဘောတူစာချုပ်ကိုချိုးဖောက်ရရောက်တယ်လို့တောင်ကိုရီးယားကဆိုပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার ဆွေးနွေးပွဲမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်းမြောက်ကိုရီးယားရဲ့ပထမဆုံးရန်စရလူရလေဖြစ်ပါလေ
ကာသာမှာရှိတဲ့စစ်သွေးကြွတွေကိုလေကြောင်းကနေကြီးကျယ်ဆက်ထိုးစစ်ဆင်ဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကအစ္စရေးစစ်တပ်ကိုအမိန့်ဖေးလိုက်ပြီးတော့ကာသာနယ်ဇက်ကိုလည်းတနက်ကကားတွေအမြောက်တွေပါဝင်အစ္စရေးတပ်တွေကိုဆင်လွတ်လိုက်ပါတယ်စစ်သွေးကြွတွေကမနေ့စနေနေ့ကဟမတ်ကြီးထိန်းချုပ်ထားတဲ့ကာဇာဒေသကနေအစ္စရေးတောင်ပိုင်းကိုဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့ပြီးဒါကိုအစ္စရေးဘက်ကလေကြောင်းကနေရောတနက်ကကားတွေနဲ့ပါပြန်ပြီးတော့တုံ့ပြန်တိုက်ခိုက်ခဲ့ပါတယ်အစ္စရေးရဲ့တိုက်ခိုက်မှုကြောင့်ကိုဝန်တော်မိခင်နဲ့ကလေးငယ်တဦးပါဝင်ပါလက်စတိုင်း၄ဦးသေဆုံးခဲ့တယ်လို့ဂါဇာကျန်းမာရေးထောင်ရှိသူတွေကပြောပါတယ်။ဒါပေမဲ့အစ္စရေးရဲ့အဆိုအရတော့စစ်သွေးကြွ၈ဦးသေဆုံးခဲ့တယ်လို့ပြောပါတယ်။ဟမတ်ဘက်ကဒုံးကျည်နဲ့တိုက်ခိုက်ခဲ့တာကြောင့်အစ္စရေးတဦးသေဆုံးပြီးတော့၄ယောက်ဒဏ်ရာရသွားခဲ့တယ်လို့ဆိုပါတယ်။အစ္စရေးရဲ့ဒုံးကျည်တစ်ခုကဂါဇာမှာရှိတဲ့တူရကီအနာဒိုလူသတင်းဌာနအဆောက်အုံကိုထိမှန်သွားခဲ့ပြီးဒါကိုတူရကီဘက်ကအပြင်းထန်ရှုတ်ချခဲ့ပါတယ်။စစ်သွေးကြွတွေဟာအစ္စရေးနယ်မြေတဲကိုဒုံးကျည်400ထပ်မနည်းနဲ့ပြစ်ကတ်တိုက်ခတ်ခဲ့ပြီးတော့အစ္စရေးရဲ့လေကြောင်းရန်ကာကွယ်စနစ်ကဒုံးကျည်ဒါဇင်ပေါင်းများစွာကိုကာကွယ်ဟန်တားနိုင်ခဲ့တယ်ဆိုပြီးတော့ပြောပါတယ်နော်
အမေရိကန်ရဲ့တိုင်ခတ်ပိတ်ဆို့အရေးယူမှုတွေကိုတရားမဝင်တဲ့လူရဲလူတတ်မှတ်တဲ့အတွက်ဒါကိုကြော်လွှားနိုင်ဖို့ရေနံတွေကိုတဆင့်ခံဈေးကွက်ကနေရောင်းချဖို့အီရန်ကစော်ဩနေပါတယ်။သမ္မတထရမ့်ရဲ့အမေရိကန်အစိုးရဟာတရုတ်၊အိန္ဒိယ၊ဂျပန်၊တူရကီနဲ့တောင်ကိုရီးယားနိုင်ငံတွေပါဝင်တဲ့နိုင်ငံတွေကိုအီရန်ထွက်ရေနံဝယ်ယူနေတာကိုကင်းလွတ်ခွင့်ပြုခဲ့တာမေလ၁ရက်နေ့မှာအဆုံးသတ်မှာပါ။ဒါကြောင့်ရေနံရောင်းချတာကိုတဆင့်ခံဈေးကွက်ကရောင်းချဖို့အီရန်ရေနံဆိုင်ရာဒုဝန်ကြီးအမာဟူစိန်ဇာမာမင်နီယာရဲ့တင်းငွေနေနေကပြောကြားချက်ကိုကိုးကားပြီးအီရန်ပိုင်သတင်းဌာနမှဖော်ပြပါရယ်။အီရန်ကနေရေနံဝယ်ယူနေတဲ့နိုင်ငံတချို့ကိုအကန့်အသတ်နဲ့ခွင့်ပြုထားတဲ့ကာလကိုအမေရိကန်ကအဆုံးသတ်မှာပါ။ဒီနိုင်ငံတွေအနေနဲ့ရေနံဆက်လက်မဝယ်ယူဖို့နဲ့မလိုက်နာခဲ့ရင်ပိတ်ဆို့တံခတ် ေးရမှုတွေနဲ့ရင်ဆိုင်ရမယ်လို့လည်းအမေရိကန်ကချင်းချောက်ပြောဆိုထားပါတယ်။ဒါကြောင့်ရေနံကိုတဆင့်ခံဈေးကွက်ကရောင်းချဖို့နဲ့ဒါဟာမောင်ခိုရောင်းတာမဟုတ်တဲ့အပြင်အမေရိကန်ရဲ့မတရားပိတ်ဆို့အေးရမှုကိုစန့်ကျင်တုံ့ပြန်တာပဲဖြစ်တယ်လို့ဒုတိယဝန်ကြီးဆာမာနီနီယာကပြောသွားပါတယ်။
ပေါ်ဟမင်းကြီးဖရန်စစ်ဆာဘူဂေရီးယားနိုင်ငံနဲ့မြောက်ပိုင်းမက္ဆီဒိုနီးယားနိုင်ငံတွေကို၃ရက်ကြာခီးဖြစ်တွားရောက်နေပြီးတော့အဲ့ဒီခီးစဉ်ရဲ့ပထမနေ့ဖြစ်တဲ့ဒီနေ့မှာတော့ဘူဂေရီးယားနိုင်ငံဆိုဖီယာမြို့ကိုရောက်ရှိခဲ့ပါတယ်။ဒါဟာပေါ်ဟမင်းကြီးအတွက်အခုနှစ်အတွင်းမှာသဒ္ဒထချိန်မြောက်ပြည်ပခီးစဉ်နဲ့ဖြစ်ပါတယ်။နိုင်ငံလုံးဟာကက်သလစ်ဘာသာဝင်အနည်းငယ်သာရှိပြီးတော့အများစုကတော့ Orthodox Christian တွေဖြစ်ကြပါတယ်။ပေါ်ဟမင်းကြီးအနေနဲ့ဒီခီးစဉ်အတွင်းမှာရှေ့ဥရောပမှာရှိတဲ့ဒီ Orthodox Christian တွေနဲ့ Vatican ကြားဆက်ဆံရေးခိုင်မာအောင်တိစောက်သွားဖို့လှုံ့ဆော်သွားဖို့ရှိတယ်လို့ဆိုနေကြပါတယ်။ပေါ်ဟမင်းကြီးကဒီသူ့ရဲ့ခီးစဉ်ဟာဘာသာရေးစီလုံးကြီးညံ့မှုနဲ့ညီညွတ်ရေးအတွက်ဖြစ်တယ်လို့ဘူဂေရီးယားပြည်သူတွေကိုခီးစဉ်မစခင်မှာပြောကြားခဲ့ပါတယ်။ဒါဟာပေါ်ဟမင်းကြီးတပါးအနေနဲ့ဘူဂေရီးယားနိုင်ငံကိုဒုတိယအချိန်မြောက်တွားရောက်တာဖြစ်ပါတယ်။၂000ခုနှစ်တုန်းကတော့ပေါ်ဟမင်းကြီးဂျွန်ဘောနစ်ဟာပထမအချိန်ဖြစ်နဲ့တွားရောက်ခဲ့တာပါ။ရောက်ပိုင်းမက္ဆီဒိုနီးယားကိုတော့ဘယ်ပေါ်ဟမင်းကြီးကမှအရင်ကမတော်ခဲ့ပါဘူး။ဘူဂေရီးယားနိုင်ငံမှာတော့ကမန်းကြီးအဖြစ်လူကြီး9000လောက်ရှိပြီးတော့ကက်သလစ်ခရစ်ယာန်ဘာသာဝင်က100000ကျင်းလောက်ပဲရှိတာဖြစ်ပြီးမက္ဆီဒိုနီးယားမှာတော့လူကြီး2000ရှိပြီးအဲ့ဒီမှာတော့ကက်သလစ်ခရစ်ယာန်ဘာသာဝင်က100000ကျင်းလောက်အောက်မှာပဲရှိတာဖြစ်ပါတယ်ခင်ဗျာ။
အန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 1196 925 kHz 9300ည951 kHz 5885တို့ချင်းစနစ်တင်ငွေမှာ990 kHz 1509နဲ့ပြထုတ်လွှင့်ပေးပါရစေ
။ VOA American တန်ရဲ့တင်ငွေညပိုင်းထိတ်တန့်ရောက်တဲ့တွေကိုဆက်လက်ကြီးညာနေပါတယ်။ဒီကနေ့တင်းငွေနေထိုင်းနိုင်ငံမှာဘယင်တစ်မဟာဝဇီရာလွန်ကောင်ဘန်ကောက်မြို့တွင်တိုင်ကန်လှည့်လည်နှုတ်ဆက်နေတာကိုပြည်သူတွေတောင်းတောင်းဖြားဖြားကြိုဆိုခဲ့ပါတယ်။ဒေသစံတော်ချိန်ညနေ9နာရီလောက်မှာဘယင်တစ်ကိုနန်းတော်ဝင်းမှာခရာမှုတ်အမြောက်21ချက်ပစ်ပေါက်ဂုံပြုခဲ့ပြီးတိုင်ကန်စတင်လှည့်လေတာပါ။ဘယင်ကယတနာစီချဲ့ထားတဲ့ဝေယံကိုဟုတ်ဆင်ထားပြီးအနားပြန့်အုတ်ထုတ်ဆောင်းထားပြီးတော့လူတွေထမ်းထားတဲ့ဝေါ်ဘော်ကနေပြည်သူလူထုကိုနှုတ်ဆက်ခဲ့ပါတယ်။လမ်းပြေးဝဲရာတလျှောက်ကြိုဆိုနေသူတွေဟာဘယင်တော်ဝင်အယောင်ဖြစ်တဲ့အဝါယောင်ကိုဝတ်ဆင်ချကြပါတယ်။ဒီသတင်းပတ်မေလ၄ရက်နေ့၅ရက်နေ့ကကျင်းပခဲ့တဲ့ထိုင်းပြည်နယ်နန်းတက်ပွဲတွေအတွက်ထိုင်းအစိုးရကဘတ်ငွေ1ဘီလီယံလောက်သုံးစွဲခဲ့တာပါ။ဘယင်ကိုတက်ရှိနေဗျာတပားလို့သဘောထားတဲ့ထိုင်းနိုင်ငံမှာဘယင်အစ်စ်နန်းတက်ပွဲနဲ့တိုင်ကန်လှည့်လည်ပွဲတွေကိုပြည်သူလူထုကတလေးတစားစောင့်ကြည့်အယူသိပေးကြပြီးဘယင်ကြီးတက်တော်ရာကျော်ရှိဖို့ဆုတောင်းပေးကြပါတယ်။လမ်းတစ်လျှောက်လာဆောင်နေတဲ့သူတွေကရာသီဥတုပူပြင်းနေတဲ့ကြားကပဲနိုင်ပေါင်းများစွာကြိုပြီးတော့လာဆောင်ကြတာပါ။2016အောက်တိုဘာလတုန်းကထိုင်းဘယင်ဘူမီဘောအဘူဒါရက်နတ်ရွာဆံပြီးတဲ့နောက်ဒတ်သမမြောက်ရာမာဘယင်ဖြစ်လာတဲ့သားတော်ဝဇီရာလွန်ကောမ်ကစီမင်းခန့်ဘယင်စနစ်အရာထိနှဲအရိုက်အရာကိုဆက်ခံခဲ့တာဖြစ်ပါတယ်
။ဒီလိုငနိုင်ငံမှာ IS အစွန်းရောက်တွေကတိုက်ခိုက်မှုတွေနောက်ထပ်လုံနိုင်ခြေရှိရဲဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးခရစ်ယာန်ကျောင်းတွေကိုဆက်လက်ပိတ်ထားတာကြောင့်အိမ်မှာရှိတဲ့ကက်သလစ်ခရစ်ယာန်ဘာသာဝင်တွေဟာနေအိမ်မှာပဲဒုတိယမြောက်သတင်းမှဖြစ်နေဝပြုဆူတောင်းခဲ့ကြပါတယ်။ကိုလမ်ဘိုမြို့ရဲ့ခရစ်ယာန်ဂိုင်းချုပ်Cardinal Malcolm Ranjika ရုပ်တံကတစ်ဆင့်သူ့ရဲ့နေအိမ်ကနေတနင်္ဂနွေနေ့ကဝတ်ပြုဆုတောင်းပွဲကိုလုပ်ခဲ့ပြီးတော့ခရီးရန်ဘုန်းကြီးတချို့နဲ့သီလရှင်တွေတက်ရောက်ခဲ့ကြပါတယ်။ဒီဝတ်ပြုဆုတောင်းပွဲအဆုံးမှာတော့ပေါ်ဟမင်းကြီး Francis ကသူ့စီကိုရေးပို့လာတဲ့စာကိုဖတ်ကြားခဲ့ပြီးတော့အဲ့စာထဲမှာတော့အမုန်းတရားတွေကြောင့်နှလုံးသားတွေထိခိုက်နာကျင်ခံစားခဲ့ရသူတွေအနေနဲ့ညီညာမှုရပြီးအားလုံးပြန်လည်သိမြင်နိုင်ကြပါစေဆိုပြီးတော့ပေါ်ဟမင်းကြီးကဆုတောင်းပေးထားပါတယ်။ဒီဆက်ပွဲတော်ရဲ့အတွင်းတိုက်ခိုက်ခံလိုက်ရတဲ့ဘုရားကျောင်းတစ်ခုဖြစ်တဲ့ကိုလမ်ဘိုမြို့ကစိန့်အန်သိုနီဘုရားကျောင်းမှာတော့စိတ်ရတရားတွေပြည်ပြောင်းလုပ်တဲ့အနေနဲ့ကလေးငယ်တွေနဲ့လူငယ်တချို့ပဲဝတ်ပြုဆုတောင်းခဲ့ပါတယ်။သရီးလင်္ကာနိုင်ငံတဝမ်းကဘုရားကျောင်းတွေကိုပိတ်ထားပြီးအဲ့ဒီဘုရားကျောင်းတွေကိုလည်းလက်နက်ကင်တပ်ဖွဲ့တွေနဲ့ရဲတွေအဆောင်ချထားပါတယ်။ဒါပြင်ကက်သလစ်ကျောင်းတွေကိုလည်းဆက်လက်ပိတ်ထားဆဲဖြစ်ပါတယ်။ဆိုရကြောင်းတွေကတော့မနေ့ပြန်တလနေမှာစပြီးတော့ပြန်ဖွင့်မှာဖြစ်ပြီးတော့6တန်းနဲ့အထက်ဒီကျောင်းပြန်တက်မှာဖြစ်ပါတယ်။ကျောင်းအလုံးကိုတော့ဒီကနေ့မှာရှာဖွေဆွေးနွေးသွားမယ်ဆိုပြီးတော့တီဗီလင်္ကာရဲတပ်ဖွဲ့ကအကြေညာထားပါတယ်ခင်ဗျာ။
CVN Nezat Referral Data Ma, Situja Chincha Muri, Mashiore, T. Dadri, Secha Tabo, Duraki Ne Rasha Dawin Shidri, Piantonta Nigelo, Duraki Tu Tamara, Fort Ok Dega, Diganit Nun Nima, Piovari, Neza Matikamu, Twin Duraki Setat Ute Sumpi and Out Nima, Akulu Piola Dava, Seniniga Irena Yang Pine Nezat Referral Data Ma. ကတ်စစ်သွေးကြော်ရီရဲ့တိခတိကြတိုက်ခိုင်မှုနှစ်ခုအတွင်းတူရကီစစ်သား၄ဦးသေဆုံးပြီးနှစ်ဦးဒဏ်ရာရခဲ့ပါတယ်။ဒီဖြစ်ရပ်နှစ်ခုအတွင်းတူရကီစစ်တပ်ကတုံ့ပြန်တိုက်ခိုက်ခဲ့တဲ့အတွက်စစ်သွေးကြော်၂၈ဦးသေဆုံးခဲ့တယ်လို့တူရကီကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။နေသက်ဒေသမှာချင်းချောက်မှုတွေရှိနေသေးတဲ့အပေါ်ရုရှားနဲ့ဆွေးနွေးသွားမယ်လို့လည်းဒုသမရအော့ဖ်တီကပြောပါတ င်းကနေထိုးစစ်ကိုပုံမှန်ပြုလုပ်နေတာဖြစ်ပါတယ်
အင်္ဂလန်မှာဒီကနေ့ကစားနေတဲ့ Premier League အမှတ်ပေးဘောလုံးပွဲတွေမှာတော့ကျွန်တော်တို့အခုသတင်းချင်ညာနေချိန်မှာပဲ Chelsea နဲ့ Watford Huddersfield နဲ့ Manchester United တို့ကစားနေကြပါတယ် Chelsea သင်းက Watford ကိုမိနစ်80ကျော်မှာ3ဂိုးကိုမရှိနဲ့ဦးဆောင်နေပြီးတော့ Huddersfield နဲ့ Manchester United တို့ကတော့တကိုးစီတည်ကျနေပါတယ်ခင်ဗျာ
တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်အခုနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်စ်ဘဇားကဒုက္ခသည်စခန်းမှာခတ်မှန်းခြေရိုဟင်ဂျာတပန်းလောင်နေထိုင်ကြပြီးကုလသမဂ္ဂရဲ့အဆိုအရတော့အများစုကမျိုးသမီးတွေနဲ့မိန်းကလေးတွေဖြစ်ပါတယ်အများစုက6ချားပွဲအတွေ့အကြုံတွေနဲ့စိတ်ဒဏ်ရာတွေရနေကြပါတယ်တချို့ကတော့ကိုရင်သွေးခင်မွန်းနဲ့မိသားစုဝင်တွေဆုံရှုံထားကြသူတွေဖြစ်ပြီးတချို့ကတော့လိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရသူတွေမရင်းပြုကျင့်ခံရသူတွေဖြစ်ပါတယ်ဒီလိုဖြစ်ပျက်တွေကနေကုစားနိုင်ဖို့ခက်ခဲပါတယ်ဒါပေမဲ့စခန်းတွင်းကရိုဟင်ဂျာအမျိုးသမီးတချို့ကတော့ဒါတွေကိုကုစားနိုင်ဖို့တရားထိုင်လက်ကျင့်သင်ယူနေကြပါတယ် VOA သတင်းတောက်မာဇင်ရှက်ကီရဲ့သတင်းဆောင်ပါကိုမတ်သိန်ကြီးထိုက်ကပြောပြမှာပါရှင်
လက်မှုကုန်ထုတ်ပညာသင်ကြားပေးတဲ့ဒီအစီအစဉ်ဟာဆိုရင်စင်းရဲတဲ့ရာနဲ့ချီတဲ့အမျိုးသမီးတွေဝင်ငွေရစေမယ့်အခွင့်အလမ်းတွေရဖို့ရည်ရွယ်ထားတာပါပြီးခဲ့တဲ့ဖေဖော်ဝါရီလကစခဲ့တဲ့ဒီအစီအစဉ်ကအခုဆိုရင်ပိုပြီးတော့ကျေပြန့်လာပါတယ်ဒီနှစ်ကုန်မှာအမျိုးသမီး900ထိလေ့ကျင့်ပေးနိုင်မှုရည်မှတ်ထားကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကပြောပါတယ်ဒီရေတွက်ရဲ့ထဝက်ကရိုဟင်ဂျာဒုက္ခသည်အမျိုးသမီးတွေပါဝင်မှာဖြစ်ပြီးတခြားတဝက်ကတော့သူတို့ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းဒရင်းကအမျိုးသမီးတွေကိုရွေးချယ်မှာဖြစ်ပါတယ်။တင်းနှံခံလာအတွင်းမှာအမျိုးသမီးတွေအနေနဲ့ထောက်ပံ့ခြင်းအနေငယ်ခံစားခွင့်ရမှာဖြစ်တယ်လို့လဲ UNHCR ကပြောပါတယ်။ဒီစီမံကိန်းအောင်မြင်သွားရင်ရာနဲ့ချီတဲ့အမျိုးသမီးတွေပါဝင်လာနိုင်ရေးတိုးချဲ့ဖို့လဲမျှော်လင့်ထားတဲ့အကြောင်း UNHCR ကပြောဆိုထားပါတယ်။ကော့ဆက်ဘဇားကစခန်းတွေမှာရိုဟင်ဂျာဒုက္ခသည်9သိန်းခွဲကျော်လက်ခံထားတာဖြစ်ပြီးဒီထဲကအများစုကတော့2019ခုနှစ်ဩဂုတ်လအတွင်းမြန်မာနိုင်ငံကအကြမ်းဖက်မှုတွေဖိနှိပ်မှုတွေကနေထွက်ပြေးလာကြတာပါ။မြန်ပြားလာတဲ့ဒုက္ခသည်အရေးအတွက်နဲ့နှိုင်းရှင်ရင်တော့တင်းနှန်းစီမံကိန်းမှာတက်ရောက်နေတဲ့အမျိုးသမီးအရေးအတွက်ကမပြောစလောက်ပဲရှိတယ်ဆိုတာကိုတော့ UNHCR ပြောခွင့်ရ Liz Strauss ကသဘောတူပါတယ်ဒါပေမဲ့လည်းစီမံကိန်းတစ်ခုရဲ့တန်ဖိုးကိုအရင်အတွက်တစ်ခုတည်းနဲ့မူတည်ပြီးမဆုံးဖြတ်သင့်ဘူးလို့လည်းသူမကပြောပါတယ
် Small numbers yes but you have to start somewhere it is providing income sources
ဒီတော့နည်းနည်းလေးဆိုရင်တော့ဟုတ်ပါတယ်ဒါပေမဲ့အစပဲရှိပါသေးတယ်ဒီစီမံကိန်းကဒီအမျိုးသမီးတွေအတွက်ဝင်ငွေရပေါက်ရလန်းကိုဖန်တီးပေးနေရပါဒီလေ့ကျင့်သင်တန်းပေးနေတဲ့အစီအစဉ်ကိုလေးထားပြီးတော့တိုးချဲ့နိုင်ဖို့လည်းမျှော်လင့်ထားပါတယ် Now ဒီတာကယ်လူမှုအတိုင်းဝိုင်းတွေရောဒုက္ခသည်တွေအတွက်ရောဝင်ငွေရလန်းကိုပေါ်ဆောင်ပေးနေရပ
ါဒေသခံတွေနောက်ဒုက္ခသည်အမျိုးသမီးတွေအနေနဲ့အတတ်ပညာအမျိုးမျိုးကိုသင်ယူနေကြတယ်လို့လဲ UNHCR ပြောခွင့်ရသောဆက်ကပြောပါတယ်ဒေသခံဘင်္ဂလားဒေ့ရှ်အမျိုးသမီးတွေကတော့အထည်စည်းရေးစေစုပန်းရိုက်နဲ့အချုပ်အလုပ်တွေသင်ယူကြတယ်လို့ပြောခွင့်ရကပြောပါတယ်စခန်းတွေအတွင်းကဒုက္ခသည်အမျိုးသမီးတွေကတော့လက်ဖြစ်ပန်းတိုးတဲ့အမျိုးမျိုးချုပ်လုံနည်းကိုသင်ယူနေကြပါတယ်။ဒီစီဇန်မှာပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်အမျိုးသမီးအများစုကအသက်18နှစ်နဲ့အသက်40ကြားမုတ်ဆိုးမတွေ ဒါမှမဟုတ်လေခင်ပွန်းတယ်မရှိပဲကလေးတွေကိုတူတဲ့ပြုစုပြောထောင်ရတဲ့အမျိုးသမီးတွေဖြစ်တယ်လို့လဲသူမကပြောပါတယ်။နောက်အရှင်ကအထက်ချုပ်လုပ်ဖို့တဲ့အတွေ့အကြုံမရှိသူတွေလို့လဲသူမကထပ်လောင်းပြောပါတယ်။ဒီအမျိုးသမီးတွေချုပ်လုပ်တဲ့ထုတ်လုပ်တဲ့ပစ္စည်းတွေကိုတော့ဘင်္ဂလားဒေ့ရှ်နာမည်ကြီးလက်လီဆိုင်ကြီးတစ်ခုမှရောင်းချမှာဖြစ်ပါတယ်ရှင်။ ကစားစကားရိုဟင်ဂျာဒုက္ခသည်အမျိုးသမီးတွေအတွက်အသက်မွေးဝမ်းကြောင်းပညာသင်ပေးတဲ့စီမံကိန်းတစ်ခုအကြောင်းကိုနားဆင်ကြရတာဖြစ်ပါတယ်။အခုမြန်မာရေးဆွေးနွေးကအစီအစဉ်ထုတ်လွှင့်ခြင်းရောက်ပါပြီရှင်။အန်အဒီအစိုးရရဲ့တုံ့နှစ်တာကာလအတွင်းပညာရေးကျန်းမာရေးအဂရိလိုက်စားမှုတိုက်ဖျက်ရေးပါဝင်တိုင်းပြည်ဖွံ့ဖြိုးတိုးတက်တဲ့အပြောင်းအလဲတွေဆောင်ရွက်ပေးနိုင်ခဲ့တဲ့အကြောင်းအန်အဒီပ
ဒီရနေ့ဒီအစိုးရလက်ထက်မှာနိုင်ငံတကာဆက်ဆံရေးမှာဟိုမျက်နှာပြက်စရာတွေအထူးသဖြင့်ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဗောနော်ဟိုဝေဖန်စရာတွေအတော်များများထွက်ခဲ့ပါတယ်ကျေကျေလောင်လောင်ဝေဖန်ခဲ့တယ် UN
ကိစ္စတော့ပြဿနာရှိရတယ်ကျွန်တော်တို့ကျွန်တော်တို့အင်မေးစရာတော့တကယ်ကြားတယ်အမှန်ပဲနှစ်ဘလောက်သွားမလဲကျွန်တော်မပြောတတ်ဘူးအဲ့ဒါကလည်းခုနကဟိုရခိုင်ပြည်မှာဖြစ်ခဲ့တဲ့ရခိုင်ပြည်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ရိုဟင်ဂျာကိစ္စရှိမယ်ခုနောက်ဆက်တွဲရခိုင်မှာဖြစ်နေတဲ့ဒီစစ်ပွဲတွေရှိမယ်အဲ့ဒါကြီးကနောက်ဆက်ဆုံးနဲ့တကူများဆက်သွားမှာတော့ကျွန်တော်မပြောတတ်ဘ မရှိဘူးတည်ငြိမ်မှုမရှိဘူးတပြိုင်နက်တည်းမှာခုနနိုင်ငံကဆက်ဆံရေးကိစ္စကိုကျွန်တော်ပြန်ဆွဲတင်မှုတော်တော်ကက်နေတယ်လို့ကျွန်တော်ထင်တယ်ဆိုတဲ့အခါကျဥမာဒီရိုဟင်ဂျာပြဿနာကိုရိုဟင်ဂျာပဲပြောပြောပင်ကလေးပဲပြောအဲ့ဒီပြဿနာကိုကျွန်တော်သိစရာမကင်တွယ်နိုင်ဘူးတိုးတီးမှုလို့ရှိရင်ကျွန်တော်တို့ဒါအပြင်ကျွန်တော်ခုပြည်ရင်းစစ်ဖြစ်နေတဲ့ကိစ္စတွေမှာလည်းပဲနေရာအနှံ့မှာပါရှမ်းမြောက်မှာအရှေ့မြောက်မှာကချင်မှာလူခွေချိုးဖောက်မှုတွေကတောက်လျှောက်ပဲတောက်လျှောက်ဦးရခိုင်မှာဆိုလဲစိုးမှာပဲကျွန်တော်ဆိုတော့ဟိုတော်တော်များဦးမှာဟိုဖျားတွေပါရောအပေါ်ဘုံကျဲတယ်ပါညာလို့ကြောက်ကြားတယ်ဆိုအဲ့လိုကိစ္စမျိုးတွေကိုကျွန်တော်တည်ငြိမ်အောင်မထိမ့်သိမ့်နိုင်ဘူးဆိုလို့ရှိရင်ချင်းတည်နိုင်ငံကလည်းဆက်ဆံရေးရလဲပဲကောင်းလာဖို့မလွယ်ဘူးလို့ကျွန်တော်ထင်တယ်အတီးကအခုဆိုရင်ကျွန်တော်ပို့ပြီးတော့ဟိုကျွန်တော်အပြင်ရကြီးရဲ့လူတရုတ်ကိုပြောပို့မိရတယ်တရုတ်နိုင်ငံနဲ့ကျွန်တော်ပူးပေါင်းဆောင်ရွက်ရမှာပေါ့နော်အခုဆိုလို့ရှိရင်ဘာပဲပြောပြောတရုတ်မြန်မာစင်းရန်တို့ဘာလို့ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အများကြီးအထောက်အကူဖြစ်နိုင်တယ်။အများကြီးအထောက်အကူဖြစ်နိုင်တယ်ပေါ့နော်။တပြိုင်နက်တည်းမှာလည်းပဲဒီတစ်ခုတည်းပုံထားတဲ့အခါကျတော့ကျွန်တော်တို့မှာတခြားဆုံးရှုံးကြရည်လည်းအများကြီးရှိနိုင်တယ်။ဆိုတော့နိုင်ငံတကာဆက်ဆံရေးကအရေးကြီးပါတယ်။အဲ့ဒါကိုကျွန်တော်ပြန်ပြီးတော့ကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ကိုပြန်ပြီးတော့အပတ်ဆွဲတင်နိုင်မှုလိုတယ်။အဲ့လိုဆွဲတင်နိုင်မှုဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်မှာဖြစ်နေလူခွင့်ရေးပြဿနာတွေကနေပြည်ရင်းစစ်ပြဿနာတွေအဲ့ဒါတွေကိုကျွန်တော်တည်တည်ဆဲဆဲကင်တွယ်နိုင်မှဆက်ဆံရေးကိစ္စတွေကိုလည်းကောင်းမွန်ဖြစ်အောင်ကျွန်တော်တို့လုပ်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ဦးလာဆိုဘယ်လိုမြင်စီလဲချက
်ဒီပြဿနာကမသေးဘူးလားဟောမသေးဘူးဟိုကျွန်တော်လွတ်တော်ထမ်းမှလည်းပြောတယ်လွတ်တော်ထမ်းပြောတချို့လည်းနားလဲတယ်တချို့လည်းနားမလဲဘူးဒီခါကဒီမြန်မာနိုင်ငံပေါ်မှာနိုင်ငံတကာဆက်ဆံမှုပုံစံဟာဖြစ်သူထင်တာကတက်တက်ပြဿနာရှာနေလို့ထင်တယ်ဒီနိုင်ငံကဘာမှမာမာရင်မလုပ်ဘူးပြဿနာရှာတယ်အစိုးရကမာမာရင်မလုပ်ဘူးတမ်တော်ကမာမာရင်မလုပ်ဘူးနိုင်ငံကတက်တက်ကြီးကိုပြဿနာရှာလို့လုပ်လို့ထင်တယ် UN က resolution တွေတက်လာတယ်အခုတခါရခိုင်မှာဒီ AA ကနေပြီးတော့အခြေချဖို့ကြိုးစားလာတယ်ခုနရှာပြောထားတာက confederation confederation ဆိုတာအဓိပ္ပာယ်ဖွင့်ပြီးတော့တရားသမ္မတနိုင်ငံထောင်ဖို့ဆိုပြီးတော့ဒါ AA ကိုရှာကွာရှာအပြတ်ချင်းဆိုပြီးတော့အကုန်လုံးဒီပြောလာတယ်ပေါ့အခုတော့ရှင်းမုန်းတဲ့ခါကျတော့ စင်ကသုံးတယ်ဆိုပြီးပြည်သူနိုင်တက်လာရောစင်ကသုံးတဲ့ခါတော့ဟိုတက်မတော်သတင်းထုတ်တာတစ်ဖက်ဒီဘက်မီဒီယာတွေကထုတ်တာတစ်ဖက်အရက်ဖက်ကပြောတာတစ်ဖက်ဆိုတော့ဘသူမှားရမှန်းလည်းမကြည့်အဲ့တော့ဒါကိုပြည်ထောင်စုဆောင်ပြန်ကြားရေးဌာနရှိတယ်ဝင်ပြီးတော့ပဲရှင်းရမယ်မရှင်းဘူးမရှင်းတော့ဇက်မျိုးကြီးထဲမှာအကုန်လုံးရှုပ်ထွေးပြီးတော့အခုဆိုရင် AI က Amnesty International နော်ရခိုင်အိဆောက်ကိုကြည့်နေ ICG ရခိုင်အိဆောက်ကြည့်နေအရင်တော့အဲ့ဘန်လိက issue ရှိတယ်အဲ့ဒါချိန်မိရင်နောက်ထပ်လိုင်းတလိုင်းလာလိမ့်မယ်အမတန်ကြောက်ဖို့ခလိုင်းတလိုင်းလာလိမ့်မယ်အဲ့ဒီချိန်မှာကိုရိုးကမဟာမိတ်လို့ထင်ထားတဲ့အမေရိကဟာကိုယ်မှရှိမှာမဟုတ်ဘူးအဲ့ဒီချိန်မှာဒီဘက်ကတရုတ်ကလည်းexpress လို့ဟုတ်တယ်အကုန်လုံးရှောင်းကြည့်နေအဲ့တော့ဒီနိုင်ငံကြီးမတိမနိုင်ဖြစ်နေညီကိုချင်းချင်းလည်းမသိဘူးနော်စစ်ဘက်ရဲ့ဘက်ဆက်ဆံရေးလည်းမကောင်းဘူးစီးပွားရေးလည်းမကောင်းတဲ့အဖွဲ့အစည်းနိုင်ငံကြီးတစ်ခုမှာဘလို့နာအမျိုးသားညီညွတ်ရေးကိုဘလို့တိဆောက်ဘလို့ရင်ဆိုင်လဲဆိုတဲ့ strategy ကိုကျွန်တော်မြင်တယ် NLD မှာမရှိဘူးဒါပေမဲ့တခုတော့ပြေချာတယ်အမတန်ကျွန်တော်တို့ democratic transition ထဲအမတန်ကြီးမားတဲ့စိန်ခေါ်မှုတရားပဲဟာရပါတယ်ဘာမှမဖြစ်ဘူးတိုးတက်နေပါနဲ့ရပါတယ်ဆိုတာတော့မရဘူးကျွန်တော်ကစိန်ခေါ်မှုတွေရန်ကြီးနေပြီ
ဟုတ်ကဲ့ဆရာဒကာမျိုးညွတ်အနေနဲ့ဒီဦးလာဆိုပြောသလိုဒီနိုင်ငံတကာဆက်ဆံရေးမှာပဲဖြစ်ဖြစ်ပေါ့နော်ဒီငင်းငယ်ကိစ္စမှာပဲဖြစ် NLD ဘက်ကနေပြီးတော့ထိထိရောက်ရောက်ဒါဟိုကင်တွယ်နိုင်မဲ့အဲနီးနာချထားတာတေချာမရှိတာလားဒါမှမဟုတ်လူပဲ capacity ကမရှိတာလားတဲ့ထိထိရောက်ဟိုမကင်တွယ်နိုင်တဲ့အနေအထားမျိုးဖြစ်နေရတယ်ဆိုတာဒါကြောင့်ပါလဲဆရာ
ကျွန်တော်စတဲ့ရပြောပြပါရခိုင်ရေးကိုကျွန်တော်အစူကတက်တက်ကိုကကြိုတင်ပြီးတော့ပါ preemptive ပေါ့ကြိုတင်ပြီးတော့ကျွန်တော်တို့ဒီအကြံပေးကွန်မရှင်ဖွင့်လဲဆိုတာဒါကျွန်တော်တို့ကကြိုတင်မြင်တယ်ကြိုတင်လုပ်ထားတယ်ဆိုတာကျွန်တော်ပြောချင်တာပါဒါပေမဲ့အဲ့လိုလုပ်လိုက်တာနဲ့အမြတစ်ဖက်ကလည်းဒီကအဖြတ်လုပ်ငန်းတွေဘလောက်များလာတယ်ကျွန်တော်တို့ဒီပူးတွဲကော်မတီเนาะကျွန်တော်တို့လွှတ်တော်မှာဖွင့်လိုက်တဲ့အခါမှာဒီကပျက်စီးအောင်လုပ်တာတွေဘလောက်အထိများတယ်ဒါတွေကိုကျွန်တော်တို့ပြောချင်ပါတယ်အဲ့တော့ကျွန်တော်တို့အပြည့်အစုံရမှာဖိအားတွေများတယ်ဒါပြင်ဖိအားတွေဘာကြောင့်များလဲအဓိကအချက်ကိုကျွန်တော်ပြောချင်ပါတယ်ကျွန်တော်တို့ကိုယ်တိုင်ရောအပြည်ပြည်ဆိုင်ရာရောသတင်းအချက်အလက်တွေအပြည့်စုံမရလို့ပါအပြည်ပြည်ဆိုင်ရာနေပြီးတော့အုပ်ချုပ်ရေးအာဏာပိုင်ကြီးအစိုးရတွေ NGO တွေသူတို့ဘာပေါ်မှာပဲမူတည်လဲဆိုတော့ဒီအပြည်ပြည်ဆိုင်ရာမီဒီယာတွေကနေပြီးသတင်းပေါ်ပြချက်တွေကိုပဲသူတို့အဓိကအားပြုပြီးတော့ဒီ PR တွေဖြစ်နေတာပါအဲ့တော့ကျွန်တော်တို့သူတို့ကိုယ်တိုင်ကိုကြသတင်းယူဖို့ကိစ္စမှာလုံုံကြီးအကြောင်းပြချက်အရာကျွန်တော်အစိုးရဒီနေရာမှာလုတ်ပိုင်ခွင့်မရှိပါဘူးဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရာလုံုံကြီးအကြောင်းပြချက်ဆိုရင်တမတော်ဟာသူကလွတ်လပ်စွာစီမံဆောင်ရွက်ဆုံးဖြတ်ပိုင်ခွင့်ရှိနေတာပါခုနကကိုအောင်မိုးစောပြောလို့ပဲအစိုးရနေ့ရက်သဘောမျိုးဖြစ်နေတဲ့အခါမှာကျွန်တော်ဒီမှာအရေးအကြီးဆုံးပြဿနာဒီနေရာမှာတက်နေတာပါအဲ့တော့ကျွန်တော်တို့အပြည်ဆိုင်ရာဖိအားတွေရခိုင်ပြဿနာတွေအားလုံးလုံစည်းပွားရေးရာစကျွန်တော်အမြင်ကတော့ကျွန်တော်အဖွဲ့အနေနဲ့ရောဒါတွေအားလုံးက separate issue တွေမဟုတ်ပါဘူးနော်ဖကြီးတို့ချုပ်ပုံချီကံဥပရိယာစာတကုနဲ့တကူက interconnected ပါတကုနဲ့တကူချိတ်ဆက်နေတဲ့ဟာတွေပါတကုနဲ့တကူပတ်သက်တာတွေမဟုတ်ပါဘူးချိတ်ဆက်နေတာပါအခုတကုပြေလည်သွားရင်နောက်တကုမှလည်းပြေလည်မှုတွေအကုန်လုံးရလာနိုင်ပါတယ်အဲ့တော့ကျွန်တော်တို့နေပယ်အားလုံးမှာကျွန်တော်တို့ကြိုင်နေစူးစမ်းနေခြင်းအဖြစ်တော့တိုးတက်မှုတွေရမယ်လို့ကျွန်တော်တို့ပြောချင်ပါတယ
်ဟုတ်ခုဆိုရင်တို့ဝေဖန်ပြီးတော့ပြောကြရရှိတယ်ဒါမှကြာလေတိုင်းသားဒီနေ့ဒီငင်းငယ်ကိစ္စမှာဆိုလို့ရှိရင်လည်းပြောကြတာကအဲဒီလက်ရှိ NLD အစိုးရအနေနဲ့တိုင်းသားတွေနဲ့ညှိနှိုင်းဆွေးနွေးဖို့အထက်ဒီစစ်တပ်နဲ့မျိုးသားရင်သားစီယူပဲပို့ပြီးတော့အလေးထားတယ်ဆိုတဲ့ပုံစံမျိုးတွေပေါ့နော်ဆိုတော့ဒါပေမဲ့တစ်ဖက်ကလည်းဆောဆောကဆရာတို့ထောက်ပြတယ်လို့မျိုးနေရာတိုင်းမှာကဒါစစ်တပ်ကဒါထည့်သွင်းပြီးတော့စဉ်းစားမယ်ဟာမျိုးဖြစ်နေတဲ့အခါကျတော့အပြောင်းလဲဒီစစ်တပ်မပိုင်ရွေးမှာမဟုတ်ဘူးဆိုတော့အယူအဆမျိုးတွေကလည်းရှိနေတဲ့အခါကျတော့အဲ့လိုပုံစံမျိုးနဲ့ကြောင့်မလို့ NLD ရဲ့လက်ရှိအချက်တွေရောနားလည်ပြီးလို့ရနိုင်လားဆရာဦးလှဆောတို့ဘယ်လို
นี่เจนเราอ่ะโหลน้าเลยไปลงยาได้ป้ายชื่อเนาะโหเนี่ยเตียอ่ะโหเย็นๆๆลงขึ้นในป้ายนี่ชื่อเลยฉันก็เอ้าล่ะมีไอ้หลุมีเนี่ยข้องฉองลงไม่อยากอ๋อข้องฉองลงไม่อยากอุ๊มาโหตำรวจว่าตู้ลงตู้ลงเลยสมมุติไอ้หลุไอ้หลุยังไม่รู้ပြောตื่นတော့ပြောออกมาแล้วฉันก็เลยပြောได้โหกองม้อสู่เลยပြောได้โหตำรวจลนเองลนเลยป่ะเนาะเอ็นเอดีญ่ายญ่ายเนี่ยเอ็นดีบารู้ชื่อถั่วไม่ပြောได้สู่ป้ายนี่ชื่อไอ้ตัวตะชู่อะไรมาฉันก็ပြောตื่นပြောไถ่ตาดิไม่ပြောรู้สู่อุ๊มากุงก็ฉันก็ပြောดิဒီတက်မတော်ကဒီကျွန်တော်သတင်းပြန်ကြားရေးဌာနဆိုပြီးတော့ဦးသတင်းနဲ့ထုတ်တယ်เนาะကျွန်တော်ဟိုမတင်းရအောင်ကြားပါတယ်ကျွန်တော်ဒီရဦးတရားတယောက်ကိုသတင်းစာတယောက်ကြားဖို့တရားဆိုရင် RF နဲ့ RF နဲ့လည်းအရေးယူလို့လုံတယ်ပြောတယ်အဲ့တော့သူတို့ပြန်ကြားတာကတော့ဟိုရခိုင်ပြည်ထောင်စုကိုပုံမိုးကြီးထွားအောင်မီဒီယာတွေကဖွားပြီးဆော့ပြီးတွေလုံတယ်လို့ပြောတယ်ဟုတ်ပြီ press council ရှိတယ်ဝန်ကြီးနှစ်ပါးရှိတယ်နှစ်ယောက်လို့ရခိုင်ကဥပမင်းရှိဥအောင်လာထွန်းရှိတယ်ဥအောင်လာထွန်းဆိုရင်မတန်ဟွာရင်တဲ့နိုင်ငံတကာ channel list တယောက်ပဲเนาะရောက်ဦးလာပါဘယ်သူမှားတယ်လဲမှန်တယ်လဲတော့ကြည့်လို့ရတယ်
inspection company ตั้วจี้ลุยา commission ตั้วจี้ลุยาเอ้อตําบลอตะดิ้นทุบเปลี่ยนแช่ดิแฟกก็มีเดียเนี่ยตะดิ้นทุบเปลี่ยนแช่อะแยกแฟกนี่ก็ตะดิ้นทุบเปลี่ยนแช่ไอ้ Facebook นี่มาปอกตะกะยาเนี่ยเปาะตะดิ้นทุบเปลี่ยนแช่ဥုံလာเนี่ยอพွက်ทะพันเนี่ยตั้วပြီးတော့ဒါအမှန်ပဲသူမှန်မှန်ကြီးမှန်မှန်ကန်ကန်ပေါ့ပြန်ကြားရေးဝန်ကြီးဌာနဘာလုပ်ထားတာလဲရှေ့မထွက်သင့်ဘူးလားကျွန်တော်အဲ့ဒါပြောတာပါအဲ့တော့အကုန်လုံးကိုလည်းဟိုသူများကို blame မလုပ်ပင်နဲ့ငါတို့ဒီနေရာညံ့မလားဒီနေရာတော့ငါတို့ဝင်ယူရမှာငါတို့ကစားရမယ်ငါတို့ရှေ့ထွက်ရမှာဆိုတော့စိတ်တက်လေရှိဖို့လိုတယ်ကျွန်တော်အဲ့ဒါပြောတာပ
ါဆွေးနွေးကြရတော့အများကြီးရှိပါတယ်ဒါပေမဲ့ကျွန်တော်တို့အချိန်ကပ်သက်လည်းရှိရောအနှစ်ချုပ်အနေနဲ့ဆွေးနွေးစီစဉ်တာတော့လက်ရှိဒီ3နှစ်တာဖြတ်တန်းခဲ့တဲ့ကာလတစ်လျှောက်မှာတော့လူမှုတခဲနဲ့ရွေးကောက်ခဲ့တဲ့ဒီ NLD အစိုးရနဲ့ပြည်သူ့အစိုးရတည်းရဲ့ဖြစ်လာတဲ့အချိန်မှာဒီလူမှုတွေညှော်မှန်းသလောက်မဖြစ်လာဘူးဆိုရယ်ဝေဖန်ပြောဆိုထောက်ပြမှုတွေလည်းအများကြီးထွက်ပေါ်လာတာရှိပါတယ်ဆိုတော့ဘယ်လိုပဲဖြစ်ဖြစ်ဒီကြံတဲ့နှစ်နှစ်မှာရောဆက်ပြီးတော့ဒီသင်္ကန်းစာယူစရာတွေယူပြီးတော့ဘာတွေဆက်လုပ်သွားတင်တယ်လဲဒါလေးကိုအနှစ်ချုပ်ဆွေးနွေးပေးစီချင်ပါတယ်ဒါကဆရာဒါတော်မျိုးညွန့်နဲ့အရင်ဆုံးဆွေးနွေးပေးပါလား
ဟုတ်ခုနကဟိုမိုးစောလည်းပြောသွားပါတယ်ကျွန်တော်တို့ sustainable development plan ဆိုပြီးကျွန်တော်တို့ချထားပါတယ်နောက်ပြီးကုမ္ပဏီဥပဒေတွေပြင်လိုက်ပါတယ်နောက်ရင်းနှီးမြှုပ်နှံမှုဥပဒေတွေကျွန်တော်ပြင်လိုက်ပါတယ်နောက်ပြီးတော့ကျွန်တော်ဖွံ့ဖြိုးတိုးတက်ရေးကိုအဓိကအနောက်ရှက်ပြင်နေတယ်အဂတိလိုက်စားမှုမှာထိရောက်တဲ့ကျွန်တော်ရေးယူဆောင်ရွက်မှုတွေလုပ်ထားပါတယ်ဒါကကျွန်တော်တို့ရှေ့ဆက်သွားမယ်အဓိကကျွန်တော်လုပ်ဆောင်ချက်တွေဖြစ်ပါလိမ့်မယ်
ဟုတ်ကဲ့ပါဥက္ကမိုးဆိုလည်းနှစ်ချုပ်သုံးသက်ပေးပါအောင်ရှင
်ကျွန်တော်တို့အဓိကတော့ငြိမ်းချမ်းရေးကိုအလေးထားစေချင်တယ်ကျွန်တော်အမျိုးသားတွေးစီညီညွတ်မှုအလေးထားစေချင်တယ်အခုနဒေါက်တာမျိုးညွတ်ပြောထားတဲ့ MSDP ပေါ့နော်ကျွန်တော်တို့တိုင်းပြည်မှာရှေ့ရှေ့ဖွံ့ဖြိုးတိုးတက်ဖို့ဆိုရင်တို့ MSDP ရှိတယ်နောက်အခုချိုင်းဟို China မြန်မာ Economic Corridor လို့ဟာမျိုးတွေရှိတယ်နောက် PDPR လို့ဟာမျိုးတွေရှိတယ်စသဖြင့်ပေါ့နော်ဟိုကျွန်တော်တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်နိုင်ဖို့အတွက်ခွင့်လန်းကောင်းတယ်အများကြီးပဲတပြိုင်နက်တည်းမှာပဲကျွန်တော်ဟိုတရုတ်နဲ့ရင်ဆိုင်ရမယ့်ပြဿနာတွေလည်းအများကြီးပဲတို့စီးပွားရေးတကယ်တမ်းသူတို့ကလာတော့မှာဟုတ်ကျွန်တော်မှရင်းနှီးမြှုပ်နှံမှုတွေခွင့်နှံကောင်းတွေအများကြီးရှိတယ်သို့တော်လည်းအခြေခံအကြဆုံးကခုန MSDB ကိုအကောင့်ထဲပေါ်မယ်ဆိုလို့ရှိရင်ငြိမ်းချမ်းမှုတည်ငြိမ်မှုသူ့မှန်နိုင်ရေးတွေမှာပါတယ်ဒီကောင်အရေးကြီးဆုံးပဲအဲ့ဒါမရှိဘဲနဲ့ဘယ်တော့ကျွန်တော်တို့အချင်းချင်းကြားမှာညီညွတ်ရေးပေါ့နော်ကျွန်တော်ချင်းချင်းကြားမှာခုနော NLD ရှိမယ်တိုင်းရင်းသားပါတီရှိမယ်ကျွန်တော်တို့ရှိမယ် CS တွေရှိမယ်ဒီကြားကညီညွတ်မှုနဲ့အတူတကွပူးပေါင်းဆောင်ရွက်မှုပါအရန်အရေးကြီးတယ်လို့ကြုံတော့ဒေါက်တာမျိုးညွန့်ကိုလည်းကျွန်တော်ပြောချင်ပါအဲ့ဒါအရန်အရေးကြီးရယ် NLD အနေနဲ့ဟိုတည်တည်ချာချာအအောင်စိုက်စီခြင်းတယ်လို့ကျွန်တော်တို့အနေနဲ့ပြောစီခြင်းတယ်ဒါမှကျွန်တော်တို့ဟိုကိစ္စတော်တော်များများကိုအတူတကွကြော်လွှားနိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဦးလာဆွဲအမျိုးလည်းကြားချင်ပါတယ်ဒါနှစ်နှစ်ပဲကြံတော့တဲ့ဆယ်မှာပြည်သူအစိုးရတည်ရဲ့အနေနဲ့ဒီရွေးကောက်ပွဲဂတိကဝတ်တွေကိုလည်းလက်တွေ့အကောင့်ထဲပေါ်ဖို့ဆိုရင်ဒီနှစ်နှစ်အတွင်းမှာဘာတွေလက်တွေ့အကောင့်ထဲပေါ်ပြဖို့လိုအပ်ပါလဲ
ကျွန်တော်ကတော့ကိုအောင်မိုးဆိုပြောတယ်ကျွန်တော်ကငြိမ်းချမ်းရေးကိုတည်ဆောက်စေရင်เนาะဘာလို့ဆိုတော့ဒီငြိမ်းချမ်းရေးမငြိမ်းချမ်းဘူးဆိုရင်စစ်ဖြစ်နေရင်စစ်သုံးစရေးဆိုတာလာတယ်เนาะနောက်တစ်ခုကကျွန်တော်တို့လက်ငင်းမယ်ဟိုလွန်ခဲ့တဲ့ငလီက6လကငပလီမှာကျွန်တော်နိုင်ငံတော်အတိုင်းပြန်ကိုတိုင်းလာတယ်ရခိုင်ပြည်ဖွံ့ဖြိုးရေးတဲ့ project တွေပါလေလုပ်ပါပြောရေဆုံးပြောပါဘူးเนาะเนาะ IDP ကအပြင်းအထန်တန်ကြောင်လူ3000လောက်ကြောင်ဖြစ်သွားပြီ။ရော်တွေပြတ်သွားပြီ။အဲ့တော့ဒီငင်းညာရေးကိုနှစ်နှစ်အတွင်းမှာတည်တည်ချာချာ NRPC ကိုတည်ချာအားထည့်ပြီးတော့လှုပ်ဆစ်ခြင်းနဲ့ EO နဲ့ဆွေးနွေးပါထပ်ခါတလေဆွေးနွေးပါအဲ့လိုဆိုရင်တော့ကျွန်တော်တို့ဟာဟိုတစုံတရာခြေလမ်းလေးပြန်စနိုင်ပေါ့။ကျွန်မမာပြီးကတော့ကျွန်တော်ချင်းတူတူကတော့ကျွန်တော်တို့တည်ငြိမ်ဖို့ဆုံးမလွယ်ဘူး။ဥပမာကျွန်တော်ပြောသလိုပဲအမိုက်ပုံကအရင်စူးစူးဝါးဝါနှစ်ပေါင်းများတော့50 60 80မာယူနဲ့စီမံခန့်ခုံးအဆက်ဆက်လုပ်တဲ့ကြောင်ကြောင်အဲ့တော့ငင်းချမ်းကြီးကိုတခုအညာကင်လိုက်နိုင်မယ်ဆိုရင်တော့အကုန်လုံးရှေ့ရှေ့ခင်ရပဲတကယ်ပြင်းသားရင်လို့ဖြစ်မယ်ပတ်စံလည်းမကုန်နေတာမကုန်တော့ဘူးနော်အဲ့တော့နိုင်ငံကအရင်နေ့တွေလာမယ်ဟောအဲ့တော့ငင်းချမ်းကြီးကိုအားထည့်ပြီးတော့ရောက်ချပြီးလှုပ်ဆစ်ခြင်းပါတယ်ပြောကြရှိလေရဲရဲပြောပါကျွန်တော်လည်းဘယ်နေရာကမဆိုကျွန်တော်တို့ကူညီမယ်ကျွန်တော်တို့မှအဲ့ပါတီဆွဲတွေပါတယ်မရှိဘူးဒီတိုင်းပြည်ကြီးငင်းချမ်းဖို့တကယ်ချစ်ချင်ချစ်ခင်ချင်နေတဲ့ဖက်ဒရယ်နိုင်ငံကြီးဖြစ်ဖို့ဆိုရင်တော့ကျွန်တော်တို့ကဘယ်နေရာအောင်ဆိုပါမှာပဲအဲ့ဒါပါပဲ
ကျေးဇူးအများကြီးတင်ပါတယ်ဆရာဦးလာဆိုတာမျိုးမျိုးပေါ့တော့ရှင်းပေးပါမယ
်မြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစီအစဉ်ကိုမက်ကင်ပြူတွေအစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA American တန်ရက်တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ် ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်2019ခုနှစ်မေလ5ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းတို့မီတာ25 32 51စနေနေ့တနင်္ဂနွေမှာလိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နှာစင်နိုင်ကြပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေနှာစင်ရမှာပါ။အရင်ဆုံးသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။မတ်အင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင
်။ဒီကနေ့မေလ3ရက်နေ့ဟာ World Press Freedom Day လို့ခေါ်တဲ့ကမ္ဘာသတင်းလှလခွင့်နေ့ဖြစ်ပါတယ်။အခုနှစ်ထူးခြားတာကတော့ရခိုင်ပြည်နယ်မှာစုံစမ်းဖော်ထုတ်သတင်းရေးသားရင်းအစိုးရလှည့်ဝှက်ချက်အဥပဒေနဲ့ထောင်နဲ့ခုနှစ်နှစ်ချမှတ်ခံထားရတဲ့ရိုက်တာသတင်းတော့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက် UNESCO အဖွဲ့ကပေးတဲ့ World Press Freedom Prize ဆုချီးမြှင့်ခံရပါတယ်။နောက်ထပ်ထူးခြားတာကတော့ကမ္ဘာသတင်းလွတ်လပ်ခွင့်နဲ့အခမ်းအနားကိုနိုင်ငံတော်သမ္မတနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်၃ယောက်စလုံးကတဝန်လှော်ပြီးပေးပို့လာခြင်းပါ။အဓိပ္ပာယ်ကတော့သူတို့အားလုံးစာနယ်ဇင်းလွတ်လပ်ခွင့်ကိုအလေးထားတယ်ဆိုတဲ့သဘောပါ။သူတို့ပေးပို့တဲ့တဝန်လှော်တွေမှာဘာတွေဖော်ပြထားသလဲလက်ရှိမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဘယ်အဆင့်ရောက်နေသလဲဆိုတာလေ့လာသုံးသပ်တင်ပြသွားပါမယ်
။ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အတွက်သမ္မတအဝင်းမြင့်ပေးပို့တဲ့တဝန်လှော်မှာအစိုးရအနေနဲ့လွတ်လပ်သောမီဒီယာနဲ့ဒီမိုကရေစီအစဉ်မြဲရှင်တွဲနေတယ်လို့ယုံကြည်တဲ့အကြောင်းဒီမိုကရေစီအသွင်ကူးပြောင်းရေးမှာမီဒီယာရဲ့အားမလွဲမသွေလိုအပ်တယ်လို့ခံယူကြောင်းဖော်ပြထားပါတယ်။အစိုးရအနေနဲ့မီဒီယာရဲ့အခန်းကဏ္ဍကိုအများကြီးအရေးထားနေတယ်လို့နိုင်ငံတော်တည်ဆောက်ရေးလုပ်ငန်းစဉ်တွေဒီမိုကရေစီတည်ဆောက်ရေးလုပ်ငန်းစဉ်တွေအတွက်အနှောက်အယှက်ဖြစ်စေမယ့်ပဋိပက္ခအကဲဆက်မှုတွေသတင်းအမှားတွေအမုန်းစကားတွေညှပ်တာမှုမရှိတဲ့တစ်ဖက်သက်သတင်းဖော်ပြမှုတွေကိုကျင့်ဝတ်နဲ့အညီစောင့်ထင်းကျင့်သုံးပေးဖို့လိုအပ်တယ်လို့ဆိုထားပြီးဒီမိုကရေစီအရေးကိုကာကွယ်တဲ့စာနယ်ဇင်းသမားတွေဖြစ်အောင်ကြိုးစားဖို့တိုက်တွန်းထားပါတယ်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပေးပို့တဲ့တဝန်လွှာမှာတော့သတင်းစာဆရာကြီးတွေအနေနဲ့စာနယ်ဇင်းလွတ်လပ်ခွင့်ဆိုင်ရာပြဿနာတွေကိုဖြေရှင်းဆောင်ရွက်တဲ့ဤသူသတင်းသမားတွေအနေနဲ့စာနယ်ဇင်းကြေဝတ်တွေကိုလေးစားလိုက်နာရေးထိမ့်သိမ့်ညှင့်တင်ရေးကိုလည်းဂရုပြုဆောင်ရွက်ပေးဖို့တိုက်တွန်းထားတာတွေ့ရပါတယ်။ဒါအပြင်စာနယ်ဇင်းကြေဝတ်နဲ့အညီထုတ်ဖော်ပြောဆိုရေးသားနေတဲ့စာနယ်ဇင်းသမားတွေဘေးကင်းလုံခြုံရေးအတွက်အားလုံးဝိုင်းဝန်းပူပေါင်းကာကွယ်ကြရမှာဖြစ်တယ်လို့စာနယ်ဇင်းကျင့်ဝတ်ချိုးဖြတ်တာမရှိဘူးဝိုင်းဝန်းပြုပြင်တက်မှတ်ပေးကြရမယ်လို့ဖော်ပြထားပါတယ်။သမရနဲ့အတိုင်းအမြင်ကနှစ်ယောက်ရဲ့အမှားစကားတွေကတော့သူတို့အနေနဲ့စာနယ်ဇင်းလွတ်လပ်ခွင့်ကိုအတိအမှတ်ပြုတယ်တစ်ဖက်မှာလည်းစာနယ်ဇင်းသမားတွေအနေနဲ့ကျင့်ဝတ်နဲ့အညီရေးသားဖို့လိုတယ်လို့ထောက်ပြပြောဆိုလို့ရင်းဖြစ်တာတွေ့ကြရပါတယ်
။ဘူရုံမူကြီးမင်းအောင်လှိုင်ရဲ့သွန်လွှာမှာတော့အဲ့ဒီထက်အများကြီးပိုတိုတာတွေ့ရပါတယ်။သူကကမ္ဘာလူခွင့်ရေးကြေညာစာရမ်းမှာလွတ်လပ်စွာထုတ်ဖော်ခွင့်ရှိတယ်လို့ဆိုထားပေမဲ့အခြားသူတွေရဲ့အခွင့်အရေးအများပြည်သူအေးချမ်းသာယာရေးနဲ့အကျိုးစီးပွားဖြစ်ထွန်းရေးအတွက်ဥပဒေအရသတ်မှတ်ထားတဲ့ကန့်သတ်ချက်တွေအတိုင်းပဲကျင့်သုံးပိုင်ခွင့်ရှိကြောင်းပြဋ္ဌာန်းထားတာကိုသတိပေးပါတယ်။နောက်မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရေးသားဖြန့်ဝေခွင့်တွေကိုပြဋ္ဌာန်းထားပြီးအဲ့ဒီအခွင့်အရေးတွေကိုရယူကျင့်သုံးရမှာနိုင်ငံသားတိုင်းဟာနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရယူအားအေဂျင့်တာရရေးဒါမှမဟုတ်ပြည်သူတွေရဲ့ကိုကျင့်တရားကျိုးငါပြဋ္ဌာန်းတဲ့ဥပဒေတွေနဲ့မဆန့်ကျင်စေရေးတိုက်တွန်းထားတာတွေ့ရမယ်လို့ဆိုပါတယ်။ဘုရုံမူကြီးမဲအောင်လှရဲ့တုံလှွာကတော့လက်ရှိတပ်မတော်ကတရားစွဲထားတဲ့တပည့်တန်းကြီးသောအမှုတွေနဲ့ပတ်သက်ပြီးကာကွယ်ပြောဆိုလိုက်တဲ့သဘောလို့မှတ်ယူနိုင်ပါတယ်။
let alone Pipiakujin, the Jemadang in April last year Niga, Isin Yuni, Diayuma, Boma, Nayanga, Gajine, Diaswe Kantare, Dida Minting Kukujigu, Eni Yongjima, Diadujiga, Amaka Mabide, Isin Jindal, Chosama, Pansi Tinding Labari, Luku Yine, Lugong Dekha, Yoshin Puerogu, Budre Ditangu, Dida Minting Kukujigu, Yangunai Isin Yuni, Yes Kane, Diayuma, Demero Guza, Yangong Denimu, Bomuji Lintunga, Saturi Uri Boma, Chosa Chow Gaji, Nayanga, Gaji, Mu Pintaraba, Demero Dawi Shiduriha, Tigere Ibrella Diaga, Yangong Dai, Daiji Muni, Chow Muma, Dulo Kere, Chicken Uri Dinsin Yi, Taukan Boema, Boji Ha Uni Musin Yi, Hobio Jaduha, Tatrin Ponga Mugu, Pisi Nine, Pidu Regale, Soyago, Daikai Lana Nine, Sugi, Daiji Mu Matti, Demero, Damien Lijin Yi Janga, Dudia, Bumuji, Dulinga, Yasadaji Uri, Boma, Nayanga, Gaji, Kawine, a Mupuin, Dia Swegabi, Akusu, Insane, Jintonte, Yoni Babi. Now that the Jamanadrima, Danja Tu Pyobi Gate, Downloo Music, Danja Puenwe, Maki Gain Tong Abawi, Lunga Nayagule, Damrogani, Boma, Chausa Chow Gaji, Boma, Nayanga, Gaji, Dia Swegabi, Aku, Ahalong, Tongangani, a Mujin Sainiawai. Tarimaka, Demero Dawin Shiduriha, Yakandri Yeda Popyama, Nyadamum Shilo Subi, Eavri Drin Tanago, Setui Uri Boma, Chausa Chow Gajine, Dia Swegevadi, Demero Nine, Lulaswa Topo, Biosu Nijararigu, Dia Sweni Yumka, Dia Swede Simale, Dremidia Uri Nem Sweve, Baja Boma, Nayanga Gajilu, Nayanga Kawilumu, Donsuenia de Lelu, Bomujo Zomin Tungu Mideka, Duga, Dremidia Urima, Didanha, we then lau be parajang, Jena Mumishilu, Akulu, a chapo marine, dia swearab to dejang, a dealing pija tara, dreaming jabare.
Agulu Tamrone Patabi, we ban Pioso Yeda Durego, Tamro Bagat dia swebi, a gentown de yaw, puni daria, Lula swa Pioso Yeda toe when Shuroga Jime soeno, Lekanaya Mishibabu. Dinia Matia Mania Kanganagale, Yejibare, Tamro Bagat Poma Nga Kaji, Kaguine, dia swelarai. တရားသူကြီးတွေကလက်ခံတယ်ဆိုတာကတော့တိတ်တဘာဝမကြပါဘူးအပြစ်ရှိတာမရှိတာတရားရုံးကဆုံးဖြတ်မယ်လက်တလုံးတော့ထောင်ထဲကနေပဲတရားရင်ဆိုင်ဆိုတာမျိုးဟာလွတ်လပ်စွာပြောဆိုရေးသားပိုင်ခွင့်ကိုတနည်းအားဖြင့်ချိန်ချောက်ရရောက်စေပါတယ်အခြားဖက်မှာလဲအစိုးရဘက်ကနေဒီကနေ့အချိန်ထိပုဂ္ဂလိကယုတ်တံရေဒီယိုတွေကိုလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ခွင့်ပြုမပေးသေးတာတတင်းသိပိုင်ခွင့်ဥပဒေ Right to information law လို့မျိုးပပလစ်ဆာဗစ်မီဒီယာပီအက်ဆန်လို့ဥပဒေမျိုးကိုပြဋ္ဌာန်းနိုင်မှုအချိန်ဆွဲထားတာတွေကလည်းလွတ်လပ်စွာပြောဆိုရေးသားထုတ်ဖော်ပြောဆိုခွင့်ကိုအားပေးရမရောက်ဖြစ်နေသေးပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဦးစီသူအောင်မြတ်ပြည်တွင်သတင်းတုံးသက်ချက်ကိုတနင်္လာနေ့မနက်ပိုင်းမှာလဲနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးမှာပါရှင်အခုလာမယ့်အင်္ဂါညတရိုက်လေးလိုက်ဆွေးနွေးကမ်းကိုဖိတ်ခေါ်ပြရစီရှင်
ဝါရှင်တန်အခုဂျပန်ရဲ့အတွင်းမြန်မာစစ်တပ်ဟာသူ့ပေါ်ဝေဖန်ရေးသားပြောဆိုတဲ့သတင်းမီဒီယာတွေနဲ့ပုဂ္ဂိုလ်အချို့တို့ကိုရာဇဝတ်မှုပုံမှားတွေနဲ့ဆွဲချက်တင်ပြီးတော့ရေးယူကန်တွယ်လာတာတွေခက်စိတ်စိတ်တွေ့နေရပါတယ် တရမီဒီယာတွေနဲ့ပတ်သက်လို့ရှိရင်ကန်တွယ်ဖြစ်ရှင်းနိုင်တဲ့မီဒီယာဥပဒေရှိနေပြီမဲ့လို့အဲ့ဒီမီဒီယာဥပဒေကိုကြော်ပြီးတော့ရာဇဝတ်မှုပုံမှားတွေတုံးဆွဲလာတယ်လို့တရားရေးဌာနတွေကလည်းဒါကိုစမ်းသပ်မှုမလုပ်ဘဲနဲ့ချက်ချင်းဆိုလို့ဖန်ဆီးအရေးယူတာတွေလုပ်လာပါတယ်ဒါကြောင့်မလို့စစ်တပ်ကအခုလိုမျိုးရေးယူကန်တွယ်လာတဲ့အခြေအနေနဲ့ပတ်သက်လို့လာမယ့်အင်္ဂါနေ့ည
0========================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================================
Lama Inganya Daya Lilama Bawin Suni Luyen Chai Misa Dwe Dabu Taman Peko Barashe. Akusa Bina Siya Magaro, Ma Eza Najo Season Dinsa Binire, Nyama Jiga Biza Nya Kandabe Chip Barashe.
င်္ဂလာပါရှင် VOE ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့ VOE တိချစ်တော်ရရှင်တွေအတွက်မြန်မာတချင်းတွေတပုံနဲ့မြစ်တာတိလက်ဆောင်ဖြောပြပေးဦးမှာဖြစ်ပါတယ်နော်အခုတော့တော်ရရှင်တွေ VOE Facebook စာမျက်နှာပေါ်မှာ VOE ကိုမှတ်ချက်ပေးပြီးတော့တုံ့တက်ချက်ရေးလာတဲ့တော်ရရှင်တချို့ရဲ့မှတ်ချက်လေးတွေကိုဖော်ပြပေးခြင်းပါတယ် review ကဏ္ဍမှာပါဥကျော်တက်ဦးဆိုတဲ့တော်ရရှင်ကအမြဲတမ်းအားပေးနေပါတယ် VOE သတင်းတွေကိုအချိန်နဲ့တပြေးညီတင်ဆက်ပေးနေလို့ကျေးဇူးတင်ပါတယ်ဟုတ်ကဲ့နားဆင်တဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါတယ်နော် VOE ကတင်ဆက်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေရေးလာတဲ့တုံ့ပြန်ချက်လေးတွေကိုလည်းပြောပြပေးသွားခြင်းပါတယ်ဒီတော်ရရှင်တွေက VOE ကတင်ဆက်ပေးတဲ့လက်ရှိမြေမောက်သတင်းတွေနောက်ပြီးတော့လူမှုရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့သူတို့အမြင်တွေကိုကိုယ်ပိုင်လွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့တုံ့ပြန်ရေးလာကြတာဖြစ်ပါတယ်ပြည်ရဲ့သတင်းပတ်အတွင်းမှာပဲဒီမေလ2ရက်နေ့တုန်းကမြန်မာနိုင်ငံကသတင်းတပုတ်ကိုနိုင်ကွန်းအိမ်ပြပို့တဲ့သတင်းဖြစ်ပါတယ်။အဲ့ဒီမြန်မာနိုင်ငံကသတင်းတပုတ်ကိုတုံ့ပြန်ရေးသားလာတဲ့တော်ရရှင်တယောက်ရဲ့ဒီစာကိုလည်းဖော်ပြပေးခြင်းပါတယ်။ဒီကြောက်တန်းရွာပြစ်ခတ်မှုထိန်းသိမ်းခံရသူ6ဦးသေဆုံးဆိုတဲ့ခေါင်းစဉ်နဲ့ကျွန်တော်တို့ကဒီရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာကအရတား280ကျော်ကိုမြန်မာစစ်တပ်ကထိန်းသိမ်းစစ်ဆေးပြီးတော့အဲ့ဒီထက်ကလူတချို့ဒဏ်ရာရရှိခဲ့တာတွေသေဆုံးခဲ့တာတွေနဲ့ပတ်သက်ပြီးတော့သတင်းတင်ပြခဲ့တာဖြစ်ပါရဲ့။ဒီသတင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့တော်ရရှင်တကုံမျိုးတက်ကဦးလှထွန်းက
ကျွန်တော်တို့ VOE ကိုစက်နားထောင်နေရင်ယူတော့မယ်ထင်တယ်စစ်တပ်သတင်းမှပြန်ကြားရေးဆိုပြီးပြောနေတာတွေနဲ့ VOA BBC မိုးလုံးပြည့်သတင်းဌာနကလွှင့်တဲ့တဆိုင်ရာကာယကံရှင်တွေနဲ့နှိဆက်တဲ့ရွာကန်လူတွေပြည်သူလူတော်ကိုယ်စားလှယ်ဆိုသူတွေပြောတဲ့သတင်းချက်လက်တွေကတတ်တဆင်အောင်လွှဲနေလို့ပါဥပဒေတမားအနေနဲ့အကြံပေးချင်တာကတော့ကျွန်တော်တို့တရားရုံးတွေမှာဥပဒေအရတရားဝင်သက်သေခံအဖြစ်လဲလက်ခံရတဲ့ကြမ်းကြိမ်ထွက်ဆိုရေးသားချက်နဲ့သတင်းကိုထုတ်ပြန်ပေးတင်တာပါဒါဆိုရင်တော့ star တွေအပြည့်နဲ့ uniform ဘိုးလည်းကျွန်တော်တို့ပြည်သူတွေစိတ်ချလက်ချယုံကြည်လက်ခံနားလည်နိုင်မှာဖြစ်လို့ပါဖန်တီခန္ဓာအချိန်ဒီမှာတည်ဆုံးတဲ့အကြောင်းရင်းဘယ်လိုမျိုးရှိပါသလဲနှလုံးယောဂအပြင်ကြောက်ကယောဂရောရှိပါသလားဈေးဆွဲပြီးစိတ်ချတည်ဆုံးမှု၁၀ရောက်မှာဒါမှမဟုတ်တရားမှာဘယ်နှဦးတည်ဆုံးနိုင်ပါသလဲမိပြတ်တာတော့အမေရိကန်နဲ့နိုင်ရှင်ပြောရတာမို့အမေရိကန်က VOA ကိုမေးမြန်းရတာမို့စိတ်မဆိုးစေချင်ပါဘူး
ဟုတ်ကဲ့ပါဒီမှာဥလာထွန်းမေးလာလို့ဖြေရမယ်ရှင်တော့ဒီဖန်းစည်းခံရချိန်မှာဘလို့အကြောင်းရင်းနေနဲ့တေဆုံးလဲဆိုတာကိုသိအောင်လုပ်တဲ့နေရာမှာတော့ဥလာထွန်းပြောသလိုအမေရိကန်ဆန်နဲ့ရှင်ပြပြောရမယ်ဆိုရင်အခင်းဖြစ်ပွားတာနဲ့ပတ်သက်လို့ဒီမှာဆိုရင်တော့ပါဝင်ပတ်သက်သူမျက်မြင်တွေ့သူတွေအားလုံးကိုတိကျစစ်စစ်ချက်ရယူရပါတယ်ဒီအမှုစစ်တဲ့အမှုကိုင်းတဲ့အရာရှိတွေကပေါ့လေတစ်ဖက်တလန်းကနေပြီးတော့လေသူတို့ကစုံစမ်းစစ်သေးသူတွေအနေနဲ့သူတို့ပြောသားတာတွေအပြင်တိကျအတည်ပြုချက်ရအောင်လုပ်တခြားသူတွေကိုလိုက်မေးဒီနောက်ကျောင်းလိုက်တာမျိုးတွေပေါ့လေနောက်တစ်ခုကစုံစမ်းမှုတွေလုပ်တဲ့နေရာမှာလဲပတ်ဝန်းကျင်အနေအထားတွေကိုလည်းလေ့လာပြီးတော့အဲပတ်ဝန်းကျင်မှာလဲဒီတက်တေအထောက်အထားတွေရအောင်ယူရပါတယ်အဲ့လိုပတ်ဝန်းကျင်ကရတဲ့တက်တေအထောက်အထားတွေလူတွေဖြည့်တဲ့ဖြည့်ဆိုးချက်တွေအပြင်ဆိုရင်တော့ဆေးပညာရသိပ္ပံနည်းကြအတည်ပြုချက်ရယူဖို့အတွက်မှုကင်းဆရာဝန်ကတိတက်လွတ်လပ်တဲ့စုံစမ်းမှုလုပ်ရပါတယ်အဲ့ဒီကနေရတဲ့အဖြေတွေကိုပေါင်းပြီးတော့အမှုခင်းရဲ့အဖြေမှန်ကိုရယူရပါတယ်သိပ္ပံနည်းကြဒီအလောင်းကိုစစ်ဆေးဖို့မြန်မာနိုင်ငံဒီရခိုင်ကအပြစ်ပြက်မှလုံးလို့မရဘူးဆိုရင်လေညင်ညင်တက်တွေနဲ့ဒီသူတို့ရဲ့ထွက်ဆိုချက်တွေကိုဟိုစုပေါင်းပြီးတော့မှဟိုတကယ်အပြစ်မှန်ရအောင်လို့နောက်ဆုံးမှအမှုသွားအမှုလာတွေအားလုံးကိုခြုံငုံစစ်ဆေးပြီးတော့အပြစ်ထုတ်နိုင်မယ်ထင်ပါရဲ့နော်ဒီလိုမျိုးလုပ်တဲ့နေရာမှာလေသူတို့ကအချိန်ယူပြီးတော့လုပ်တာဖြစ်ပါတယ်ရှင်အဲ့လိုအမှုစစ်ဆေးစဉ်ကာလအတွင်းမှာဒီအမှုကင်းဖြစ်ခဲ့တဲ့နေရာကိုသူတို့ချိတ်ပိတ်ထားရတယ်။ဘာဖြစ်လို့လဲဆိုတော့အိမ်မှာရှိတဲ့တက်တဲ့အထောက်အထားတွေကိုတယောက်ယောက်ကလာပြီးဝင်ဆွတ်ဖက်ပြီးတော့ဒီအပြည့်အမှန်မထွက်အောင်လို့ဒီအဲလုံးမှာဆိုးလို့ပါ။နောက်ပြီးတော့ဥမာဆိုရင်တကယ်ဟိုတက်တဲ့ခံပစ္စည်းပေါ့လေအလောင်းပေါ့အလောင်းဆိုတာမျိုးဒီအမှုမှာဆိုတော့အဲ့အလောင်းကိုလည်းဒီသူတို့တေချာဟိုတင်းဆဲထားပြီးတော့မှဒီအမှုမပြတ်မချင်းမှဒီအလောင်းကိုမထုတ်ပေးပါဘူး။ဒီအလောင်းကိုဖြောက်လို့မရဘူးပေါ့လေ။ဆိုတော့ဒါမှမဟုတ်ခင်တဲ့ဒီတက်တေကံပစ္စည်းအနေထားတွေကိုပြည့်အောင်လုပ်တာမျိုးဒီအလောင်းကိုဒီဟိုစားတကြိုလိုက်တာမျိုးပေါ့လေဥပမာအဲ့ဒါမျိုးဆိုရင်တော့ဒီတက်တေပစ္စည်းကိုဖျောက်ဖျက်မှုနဲ့အကြီးကျယ်ပြဿနာတက်ပါလိမ့်မယ်ဒီလူလူကိုလည်းဒီမိခွန်းတွေအများကြီးဖြေချရမှာဖြစ်တယ်လို့ဒီတရားရုံးမှာလည်းဒီအမှုနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေအလုံးခေါ်ပြီးတော့စစ်ဆေးခံရမှာအလုပ်ပြုတ်ပြီးတော့ဒီအရေးယူခံရမှာဒီဖြစ်နိုင်ပါတယ်ရှင်အခုကိစ္စမှာတော့ဦးလာထွန်းပြောသလိုမျိုးဘယ်သူကိုယုံရမလဲဆိုတော့ကိစ္စကတော့အားလုံးဒီထွက်ဆိုတဲ့အဖက်ဖက်ကနေပြောဆိုချက်တွေကိုနားထောင်ပြီးတော့ဘယ်သူကိုယုံမလဲဆိုတာကိုယ့်ဘက်ကိုပဲချင့်ချိန်သုံးသပ်ကြည့်ဖို့အကြံပေးရမယ်ထင်ပါတယ်ရှင်ပြီး ခဲ့တဲ့ဒီသတင်းပတ်တွေမှာကြားသွားတဲ့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရဲ့အခြေအနေကိုတင်ပြခဲ့တဲ့ကျွန်တော်တို့ရဲ့ဒီပြီးခဲ့တဲ့သတင်းပတ်တွေကသတင်းဆောင်မပေါ်မှာတော်ရရှင်တွေတော်တော်များများတုံ့ပြန်ရေးသားလာကြတာ Facebook မှာတွေ့ရပါတယ်ရှင်။ဒီသတင်းကတော့တရုတ်နိုင်ငံမှာသတင်းလွတ်လပ်ခွင့်ရှိဖို့ကိစ္စမလွယ်လောက်ဘူးဆိုတာလက်ရှိတမန်လက်အောက်မှာသတင်းလွတ်လပ်ခွင့်ကိုလည်းတင်းတင်းကြပ်ကြပ်ထိန်းချုပ်ခံနေရတယ်ဆိုတဲ့ကိစ္စတင်ပြပေးသွားတာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြင်ပြရေးလာကြတဲ့တော်ရရှင်တွေကစိတ်ဝင်စားစရာကောင်းပါတယ်ဒီကိစ္စကိုထောက်ခံတဲ့သူတွေတော်တော်များများရှိနေတာဒီအကြောင်းအရာမှာဆိုရင်တော့တရုတ်ဘက်ကထောက်ခံနေရလို့ပြောရမှာပါအဲ့ဒါတွေကိုရှိနေတာတွေ့ရပြီးတော့ကန့်ကွက်တဲ့တော်ရရှင်တွေလည်းထုံးစံအတိုင်းရှိပါတယ်ဒီမှာဝင်းအောင်ဆိုတဲ့တော်ရရှင်ကတော့သူကတော့ထောက်ခံတဲ့ကန့်ကွက်တယ်ဆိုတာမျိုးမဟုတ်ဖ ೇನೆ တင်းသမားတွေရဲ့ကျင့်ဝတ်ဆိုပြီးရေးလာပါတယ်တင်းမီဒီယာသမားတွေအတွက်ကျင့်ဝတ်တွေကငွေကြေးအခွင့်အရေးလက်လာပါတစိုးလက်ဆောင်တစုံတရာမြှောက်ကိုရဖြစ်စီရယူရဖြစ်စီမြည်သူတဦးတယောက်အတွက်မှဘက်လိုက်ပြီးတော့တရင်ရေးသားလို့မရပါဘူးမီဒီယာသမားဆိုတာစီကံရှိရပြီးတော့ကိုအားကိုကိုရတာမီဒီယာသမားဆိုတာခိုင်းနိုင်လို့စပွန်ဆာယူရတာမဟုတ်ပါဘူးလို့ရေးလာပါတယ်သူကတော့ဒါတရင်သမားတွေရဲ့ကျင်းဝတ်တွေကတချို့ကိုရေးလာတာဖြစ်ပါတယ်ခုနကတော့ပြောသလိုမျိုးဒီသတင်းလွတ်လပ်ခွင့်ကိစ္စမှာတရုတ်နိုင်ငံကသတင်းလွတ်လပ်ခွင့်ထိန်းချုပ်ထားတာနဲ့ပတ်သက်ပြီးတော့ထောက်ခံကြတယ်လို့မျိုးရေးလာတဲ့သတင်းရှင်တွေထဲမှာတော့ကိုမြင့်အောင်ဆိုတဲ့ Facebook account ပိုင်ရှင်က
သူတို့နိုင်ငံမှာပြောစရာမရှိအောင်ပြည်သူကိုမျက်ချင်မပြတ်ဂိူးဆိုင်ပါတယ်။အင်းမရှိရင်ဆွေရကဖန်တီးပေးတယ်၊ကုညီငွေချိပေးတယ်၊တိုင်းပြည်လဲအံ့ဩရလောက်အောင်တိုးတက်ပါတယ်။ရဆွေကောင်းနေလက်စားတာလူရတာမွေးစေးမှုခိုးမှုဒီလိုပြမှုတွေအတွက်လဲပြည်သူတွေစိတ်ကြည်နှလောက်ပြက်ပြက်သားသားအေးအေးယူတယ်။ကာလန်ရထားလန်းဆိုရင်လဲအမေရိကန်၊ဂျပန်နီးတို့ခင့်မိတယ်။ကျမရေးပညာရေးစီးပွားရေးဆိုရင်လည်းပြောစရာမရှိအောင်ပြည်သူတွေကိုလုပ်ပိုင်ခွင့်ပြေးပေးထားတယ်။ဘာတဲ့လို့လက်ခွင့်လိုသေးလဲ။စီမရှိကမ်းမရှိတန်းပြီဖြက်လို့ဖြစ်စီတဲ့တွေကိုလူရလျှောက်ရေးတဲ့အဖြစ်သမားတွေတက်ကတော့ဘယ်လွတ်လပ်မှာလဲ။တရင်ဆိုတော့ကောင်းတဲ့တရင်သမားရှိတယ်လို့မကောင်းတဲ့တရင်သမားကြောင့်နိုင်ငံမငြိမ်မသက်ပျက်စီးသွားတဲ့နိုင်ငံမှမနေတော့ပါဘူး။အထူးသဖြင့်လူခွင့်ရေးအယောင်ဆောင်သမားတွေအစိုးဆုံးမှာအမှန်ကန်သူတို့ကောင်းလူခွင့်ရေးသမားတွေကိုပြောဆိုတက်ခနေတာမဟုတ်ပါဘူး။တကယ်အမှန်လူသားကိုချစ်မြတ်နိုးတဲ့လူအဖွဲ့အစည်းကိုလေးစားပေးတာပါ။
တရုတ်ပြည်မှာသူတို့ရဲ့လူတို့ကိုစိတ်ကျင်နဲ့အောင်ဒီစီးပွားရေးကိုလည်းတေချပြပြဝဝဖြစ်အောင်လို့ဖန်တီးပေးထားရတဲ့အတွက်ကြောင့်မလို့ဒီသတင်းလွတ်လပ်ခွင့်မရလဲကိစ္စမရှိပါဘူးဆိုတော့ကိုမြင့်အောင်သူ့ရဲ့အမြင်ကိုထုတ်ဖော်ရေးလာတာဖြစ်ပါတယ်။ကျဲစင်လင်းဆိုတဲ့ Facebook account ပိုင်ရှင်ကတော့တရုတ်သမ္မတရှီကျင်းပြည်အောင်မြင်တာသတင်းလွတ်လပ်ခွင့်ကိုထိန်းချုပ်ထားနိုင်တာလည်းပါပါတယ်တဲ့။သူကလည်းထောက်ခံပါတယ်။အမှန်တော့ကိုအချုပ်အချာကိုဝင်ဆက်ဖက်မဲ့ဘယ်သတင်းသမားမျိုးမဆိုထိန်းချုပ်ရမှာပါပဲ။ဒါဟာတရားပါတယ်လို့ရေးလာပါတယ်။โอเคနိုင်ငံတကာကသတင်းအဖွဲ့အစည်းတွေနဲ့လူခွင့်ရေးသမားတွေကတော့ဒါကိုကြီးမြင့်ထန်ထန်ကန့်ကွက်နေတာဖြစ်ပါရင်เนาะပြည်စုံဆိုတော့ဒီ Facebook account ပိုင်ရှင်ကလည်းထောက်ခံပါတယ်ဒီလိုမျိုးသတင်းလွတ်လပ်ခွင့်ကိုထိန်းချုပ်ထားလို့လဲပြည်တွင်းလုံခြုံတာပါလို့ဒီတော်ရရှင်ကသူ့ရဲ့အမြင်သူ့ရှုထောင့်ကရေးလာပါတယ
်ဒီလိုတင်းကျပ်ထားလို့လဲတရုတ်ပြည်ကြီးဒီလောက်လူညုံရေးကောင်းတာပါအချင်းဖက်သမားတွေရှိလို့လားဖခင်ကြောင့်လဲတနက်နဲ့ဝင်ပြေးရတဲ့သူအသေးခံဘုံခွဲတဲ့သူရှိလို့လားပြည်တွင်းပြည်ပစစ်ကောရှိလို့လား
တော်ရရှင်တနက်ခွန်ဖာဖင်ဆိုတဲ့တော်ရရှင်ကတော့မနိုင်ငံကတော့အဲ့လိုလာပြီးတော့သတင်းလွတ်လပ်ခွင့်ပိတ်ပင်လို့မရပါဘူး။တနိုင်ငံလုံးမအားတော့ဘူးဆိုတော့အခုလိုရေးလာပါတယ်
။တို့နိုင်ငံပိတ်ချင်ပိတ်မပိတ်ချင်နေမြန်မာနိုင်ငံကိုအဲ့လိုလာပိတ်လဲပြည်သူတွေမအားတော့ပါဘူး။ TV တလုံးကိုတရွာလုံးသွားကြည့်ရတဲ့ခက်ကကြမ်းခဲ့ပြီ။အစိုးရမလုပ်တဲ့ဆိုတော့အကြာကအစအကုန်တိနေကြပါပြီ။ထက်လိမ်ဖို့မကြိုးစားပါနဲ့တော့ခိုင်းရမလားဆိုပြီးခြံထဲထည့်ကြည့်တာဘာမှခိုင်းစားလို့မရမှာတော့အရင်နေရာဘေးမဲ့တက်ကိုပြန်လော့ပေးလိုက်ရုံပေါ့
နိုင်ငံတကာကအင်တာနက်နဲ့ချိတ်ဆက်လို့လွယ်လွယ်ကူကူရရဲခင်မလို့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ပိတ်လို့မရတော့ပါဘူးဆိုပြီးတော့ဒီတော့ရှင်ကြီးလာတာဖြစ်ပါတယ် Robert Zien ဆိုတဲ့ Facebook account ပိုင်ရှင်ကလည်းဒီမှာနဲ့အတူတူပါပဲတရုတ်ပြည်ကမဝေဖန်ရဘူး account ပိတ်မယ် report ထုတ်မယ်ဆိုတာကြီးပဲအဲ့ဒါနဲ့စိတ်တိုင်းမကြရင်တရားမှာဆွဲလိုက်သေးတယ်ဘာဒီမိုကရေစီလဲဆိုပြီးတော့မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အခြေအနေကိုတရုတ်နိုင်ငံတာတကားနဲ့ရေးလာပါတယ်အဲ့အစီအစဉ်မဆုံးခင်မှာကျမတို့ဒီနောက်တစ်ပတ်ကြရင်တော့အမေရိကန်ပြည်ထောင်စုမှာမိခင်များနေ့တနင်္ဂနွေနေ့အတွက်အမှတ်တရအနေနဲ့မိခင်နဲ့ပတ်သက်တဲ့အထူးအစီအစဉ်လေးတင်ဆက်ပေးကြပါမယ်လို့လည်းပြောကြပါတယ်။ကိုမိခင်နဲ့ပတ်သက်ပြီးတော့ကိုအမှတ်တရဖြစ်တဲ့အကြောင်းအရာလေးတွေကိုရဲ့အမေအကြောင်းကိုမေကကိုဘယ်လိုလုပ်ပေးခဲ့လဲကိုအမေအကြောင်းစဉ်းစားလိုက်ရင်ဘာလေးတွေစဉ်းစားဖြစ်လဲအမှတ်တရစကားလေးတွေပြောချင်တယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးပို့ထားနိုင်ပါတယ်ရှင်။ email လိပ်စာကတော့ bemi@voanews.com ဖြစ်ပါတယ်။လွယ်လွယ်ကူကူ Facebook ပို့မယ်ဆိုရင်လည်းကျမတို့ဒီ VOAမြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာကျွန်မဒီအစီအစဉ်အကြောင်းအရာနဲ့ပတ်သက်ပြီးတော့နေရာလေးတစ်နေရာလုတ်ပေးထားပါမယ်။အိမ်မှာစာလာပြီးတော့ရေးနိုင်ပါတယ်။ဒါမှမဟုတ် Interview Facebook Messenger ကနေပြီးတော့လည်းကျွန်တော်တို့စီကိုဒီမိခင်များနဲ့အမှတ်တရစကားလေးတွေစာရေးပြီးတော့ပို့နိုင်ပါတယ်ရှင်။အဓိကကတော့ကိုအမေကိုပါပြောချင်တယ်ဆိုတာလေးကိုရေးပို့လိုက်ဖို့ပဲဖြစ်ပါတယ်။မေလ၁၂ရက်နေ့မိခင်များနေ့မှာထုတ်လွှင့်ပေးမှာဖြစ်ပါတယ်နော်။ဟုတ်
VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးကြတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်မတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျွန်မတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှကြိုးစွနေပါရှင့်အခုတော့ VOA တိချစ်သောရရှင်နေတွေမြန်မာတချင်းလေးတပုံနဲ့မြစ်တာဒီလက်ဆောင်ဖျော်ပြပေးခြင်းပါရှင့်ဒီတစ်ပတ်တော့ဗန်နီဖြိုးတီဆိုထားတဲ့လမ်းခွဲပုံမြင်ဆိုတဲ့တချင်းလေးနဲ့ဖျော်ပြပေးခြင်းတာပါ VOA တိချစ်သောရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါဦးနော်
James gone out living in ya live nai rue go me lo phone rue pyo ge de the kids in their job be on my chakin a few young dain rue nge chi ne yin tu ma ye na go to know le go bya rue ye bu de lang kwe ya me ni yau na le me nga le de ge ba ma tin cha mi ge change ja ja san yo san jo re kit da kana na pya taw ke
ဗန်နီဖြိုးတီဆိုထားတဲ့လမ်းခွဲပုံမျိုးဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသတင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဗီဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါရဲ့နော်။ကျမတို့ရဲ့ website လိပ်စာကတော့ bammy.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရစင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေ
။မေတ္တာကြောစီစဉ်တည်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများခန္ဓာအစီအစဉ်ကိုတနင်္လာနေ့မနက်ပိုင်းမှာလည်းပြန်လည်နှာစင်နိုင်ပါရဲ့ရှင်။အခုကိုငင်းချမ်းနဲ့မအေးတနာကျော်တို့ပဲစီစဉ်တည်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှာစင်ကြရပါမယ်ရှင
်။ကုမိုနိုင်ငံကဂေါ်ရီလာမျိုးဝင်ကြီးဟာလူလိုမျိုးဆက်စီရိုက်ကြတဲ့ဓာတ်ပုံတစ်ပုံကြောင့်နာမည်ကြီးသွားပါတယ်။ကုမိုနိုင်ငံရဲ့ဘာရုံကအမျိုးသားဥယင်ကဝန်ထမ်းတအူးနဲ့အတူဓာတ်ပုံတွဲရိုက်ပြတဲ့ပုံကအင်တာနက်မှာလူကြိုက်များသွားတာပါဥယင်ဝန်ထမ်းတအူးဟာဂေါ်ရီလာတွေနဲ့အတူလမ်းလျှောက်လာရင်ဒီဓာတ်ပုံကိုရိုက်ခဲ့တာပါညဝင်တွေဟာလူလိုမျိုးလိုက်လုတက်တာကြောင့် အခုလိုနာမည်ကြီးတဲ့ပုံလေးရသွားတာလို့ဒီဥယျာဉ်ဝန်ထမ်းကပြောပါတယ်။ဒီမြောက်ဝန်တွေကို2008ခုနှစ်ခဲကကဲတင်စောင့်ရှောက်လာခဲ့တာဖြစ်ပြီးတော့ကဘာပေါ်မှာရှိတဲ့တောင်မြောက်ဝင်အကောင်ရေစုစုပေါင်းရဲ့ထက်ဝက်ကျော်လောက်ဟာဒီဥယျာဉ်ထဲမှာနေထိုင်ကြပါတယ်။ဒီမြောက်ဝင်တွေဟာလက်နက်ကိုင်တပ်ဖွဲ့တွေမှောင်ခိုမုတ်ဆိုးတွေရဲ့တပ်ဖြတ်ခြင်းကိုခံနေရပြီးတော့မျိုးတုံးမဲ့အန်ဒီရယ်ကိုလည်းရင်ဆိုင်နေရတာပါ။ပြီးခဲ့တဲ့နှစ်တုန်းကတနတ်သမားတွေဟာကဘာလက်ခီးသွားတွေကိုပြန်ပေးဆွဲပြီးခုခံတဲ့ဥယျာဉ်ဝန်ထမ်းတဦးကိုတပ်ပစ်ခဲ့တဲ့အတွက်လဲဒီဥယျာဉ်ကိုပိတ်ပစ်ခဲ့ရပူပါတယ်။
အိန္ဒိယနိုင်ငံမှာတောင်တက်သမားတို့ဟာရက်ကြီမြင့်လူတွေရဲ့ခြေရာလို့ထင်တဲ့ခြေရာတွေတွေ့ခဲ့ကြပါတယ်။ဒဏ္ဍာရီပုံမြင်တွေရဲ့အဆိုအရရှင်တော့နှင်းလူတွေကနှင်းဖုံဟိမဝန္တာတောင်တန်းတွေဒေသမှာနေထိုင်တာဖြစ်ပါတယ်။နေပေါ်ရိုးရာပုံမြင်တွေမှာပါတဲ့ဒီနှင်းလူတွေရဲ့ခြေရာလို့ယူဆရတဲ့အလျား32လက်မအနံ15လက်မရှိတဲ့လက်တဲနဲ့ခြေရာကြီးတွေကိုနေပေါ်နဲ့တရုတ်နယ်စပ်နာကမကူလူတောင်စခန်းနာမှာအိန္ဒိယစစ်တပ်ကတွေ့ခဲ့တာပါ။အဲ့ဒီဒေသတဝိုင်းဟာကမ္ဘာအမြင့်ဆုံးနှင်းဖုံတောင်တန်းဒေသတွေဖြစ်ပြီးတော့အရင်တော့ကလည်းသူတေသနာလုပ်တဲ့သူတွေကနှင်းလူကိုအဲ့ဒီဒေသတဝိုင်းမှာရှောက်ဖွေခဲ့ကြပူပါတယ်။အကောင်ကြီးကြီးအမွေးထူထူတဘောဝအတွင်းဟိမွန်တာနှင်းဖုံတောင်တန်းဒေသမှာရှောက်သွားနေတဲ့နှင်းလူရဲ့ဒဏ္ဍာရီဟာ1920ပြည့်နှစ်တွေကခေတ်ဆားနေခဲ့တာပါ။ဒါမဲ့အခုထက်ထိတော့သိပ္ပံပညာရှင်တွေကဒီနှင်းလူနဲ့ပတ်သက်ပြီးခိုင်မာတဲ့တက်တည်အထောက်အထားတွေမတွေ့ရသေးပါဘူး။2019ခုနှစ်တုန်းကအခုလိုမျိုးတက်တွေတွေ့ရတယ်လို့ထင်ပြီးတော့နှင်းလိုနမူနာပုံစံတွေပို့ဆောင်စစ်ဆေးခဲ့ပေမဲ့လည်းဝက်ဝံတကောင်ရဲ့အပိုင်းအစာတွေဖြစ်နေတာတွေ့ခဲ့ရပါတယ
်။ရုရှားနိုင်ငံကစွန့်စားသူတယောက်ဟာကြက်ရက်လေးတစ်စီးနဲ့ကမ္ဘာတောင်ပိုင်းသမုဒ္ဒရာတစ်ပတ်ပတ်ကိုကြိုးပမ်းနေပါတယ်။ Frido Kunyukov ဟာအခုလိုတကူရောလေးတစ်စီးနဲ့သမုဒ္ဒရာတွေဖြတ်တန်းလာမှာပြီးခဲ့တဲ့အပတ်ကတောင်အမေရိကတိုက်ချီလီနိုင်ငံကမ်းလွန်ပြင်ကိုရောက်ရှိခဲ့ပါတယ်။ချီလီကမ်းရိုးတန်းမုန်တိုင်းထန်နေတဲ့ပင်လယ်ပြင်ထဲမှာသူ့ကိုချီလီရေတပ်လေရင်တစ်စင်းကရှာဖွေတွေ့ရှိခဲ့တာပါအသက်68နှစ်အရွယ်ရှိနေပြီဖြစ်တဲ့ရုရှားသင်္ဘောသားဟောက်ဟာသူ့ရဲ့ကဲ့ရက်လှေကလေးနဲ့နယူးဇီလန်နိုင်ငံဆောက်အိုင်လန်ကျွန်းကနေလွန်ခဲ့တဲ့ရက်140လောက်ကထွက်ခွာလာခဲ့တာပါချီလီရေပိုင်နဲ့ထဲကဖြတ်တန်းသွားပြီးတဲ့အခါမှာတော့ချီလီရေတပ်ကသူ့စီကိုတွားရောက်နှုတ်ဆက်ပြီးသူ့ရဲ့ကျန်းမာရေးအခြေအနေကိုမေးမြန်းခဲ့ပါတယ်ကန်ယူကော့ဖ်ဟာကမ္ဘာတောင်ပိုင်းသမုဒ္ဒရာကိုပတ်ဖို့အပိုင်းသုံးပိုင်းထားပြီးကြိုးပမ်းနေတာပါချီလီတောင်ပိုင်းကကိတ်ဖွန်အငူကိုကြော်ဖြတ်ပြီးရင်တော့သူ့ရဲ့ခရီးစဉ်ပထမပိုင်းပြီးဆုံးပါပါခင်ဗျာ
မေးစံလာကျော်နဲ့ကိုရင်ချမ်းတို့စီစဉ်တက်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ပါလိမ့်ရှင်ခုဗီဒီယိုကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်အားလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ32 51နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190ကနေပြီးပြန်လည်နားဆင်နိုင်ပါတယ်။အခုတနင်္ဂနွေနေ့ညထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုမှတ်မှတ်သစေအောင်ပြောပြပါမယ်ရှင်
။ကိုရီးယားကျွန်းဆွယ်ရှေ့ဘက်ပင်လယ်ပြင်လေးကိုမြောက်ကိုရီးယားကစနေနေ့မနေ့ပိုင်းမှာဒုံးကျည်အများပြားဆန့်သက်ပြစ်လွတ်ခဲ့ကြောင်းနိုင်ငံပိုင်သတင်းဌာနကအတည်ပြုခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအွန်းဟာသူ့ရဲ့ဒုံးကျည်ဆန့်သက်ပြစ်လွတ်မှုတွေကို2019နိုဝင်ဘာကစပြီးတရားဝင်ဆိုင်းငံ့ထားခဲ့တာပါ။ဒါကြောင့်အခုလောက်ရကမြောက်ကိုရီးယားအတွက်တစ်နှစ်ခွဲအတွင်းပထမအကြိမ်ဒုံးကျည်တွေကိုပြန်လည်ဆန့်သက်ပြစ်လွတ်တာလို့ပြောနိုင်ပါတယ်။ဒီလောက်ရဟာတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံအကြားပြီးခဲ့တဲ့စက်တင်ဘာလတည်းလက်မှတ်ထိုးခဲ့တဲ့စီရေးသဘောတူစာချုပ်ကိုချိုးဖောက်ရရောက်တယ်လို့တောင်ကိုရီးယားကပြောပါတယ်ဂါဇာမှာရှိတဲ့စစ်သွေးကြွတွေကိုလေကြောင်းကနေအကြီးအကျယ်ဆက်ထိုးစစ်ဆင်ဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟုကအစ္စရေးစစ်တပ်ကိုအမိန်ပေးလိုက်ပြီးဂါဇာနယ်စပ်ကိုလည်းတန်ချက်ကကားရီအမြောက်တွေပါဝင်အစ္စရေးတပ်တွေကိုစီလွတ်လိုက်ပါတယ်စစ်သွေးကြွတွေမနေ့စနေနေ့ကဟားမတ်စ်တွေထိန်းချုပ်ထားတဲ့ဂါဇာဒေသကအစ္စရေးတောင်ပိုင်းကိုဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့ပြီးဒါကိုအစ္စရေးဘက်ကလေကြောင်းကနေရောတန်ချက်ကကားရီနဲ့ပြန်ပြီးတော့တုံ့ပြန်တိုက်ခိုက်ခဲ့ပါတယ်အမေရိကန်ရဲ့ပိတ်ဆို့တံခတ်အရေးယူမှုတွေကိုတရားမဝင်နဲ့လုပ်ရလို့သတ်မှတ်တဲ့အတွက်ဒါကိုကြော်လွှားနိုင်ဖို့ရေနံတွေကိုတဆင့်ခံဈေးကွက်ကနေရောင်းချဖို့အီရန်ကစော်ဩနေပါတယ်။သမ္မတထရမ့်ရဲ့အမေရိကန်အစိုးရဟာတရုတ်၊အိန္ဒိယ၊ဂျပန်၊တူရကီနဲ့တောင်ကိုရီးယားနိုင်ငံတွေပါဝင်တဲ့နိုင်ငံတွေအီရန်ထွက်ရေနံကိုဝယ်ယူတာကိုကင်းလွတ်ခွင့်ပြုခဲ့တာမေလ၁ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်။
တင်ရင်းအနေနဲ့ညာဘက်ထိုက်တန်းရောက်နေတဲ့ဗီအိုအေးရဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်မြသစဉ်အောင်ပြောပြီးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရေမှုကမဆုမွန်ဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့မီကယ်ဒူဗင်စကီဖြစ်ပါလိမ့်ရှင်။ ဗီအိုအေအမေရိကန်တိုင်းရဲ့တင်းနယ်လာနေမဲ့အစီအစဉ်တွေကိုတော့မြန်မာစံလို့ချိန်မနဲ့6နာရီကနေ9နာရီထိလိုင်းလိုမီတာ24လေးဆယ်52တူတရနိုင်ဝက်မှာလိုင်းလံမီတာ100ကိုကြာကနေနားဆင်နိုင်ပါတယ်။ဗီအိုအေကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.